Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်အောင်စု Washington DC မြို့တော် VOA American တန်ကနေ2016ခုနှစ်ဩဂုတ်လ15ရက်တနင်္လာနေ့ညဘက် VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line to meter 24 25 32 51နဲ့ line lat meter 190ရုပ်ကနေတက်ရတန်လှမ်းနေပါခင်ဗျာကျွန်တော်အောင်မဒီညပိုင်းစီစဉ်နေကိုစီစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ဗျထွေးပါ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကဒီ IS စစ်သွေးကြွတွေကိုဘယ်လိုချိန်မုံမလဲဆိုတဲ့အသေးစိတ်အကြောင်းအရာတွေကိုဒီကနေ့ပြောကြားဖို့ရှိနေပါတယ်တခါပြီးခဲ့တဲ့တောက်ချာနေ့ကထိုင်းနိုင်ငံမှာဖြစ်ခဲ့တဲ့ဘုံးပေါက်ခွဲမှုတွေမှာလူ20ကျော်ပါဝင်ပတ်သက်နေတယ်လို့ထိုင်းရဲတပ်ဖွဲ့စုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်နောက်ဒီနိုင်ငံတော်လုံခြုံရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့ဖိအားပေးမှုတွေကိုသူအလျှော့ပေးမှာမဟုတ်ဘူးလို့တောင်ကိုရီးယားသမ္မတပတ်ကွန်ဟီကပြောပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေနဲ့ဒေတာကင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူပြောပြပေးသွားပါမယ်ရှင်
ကောင်းပါပြီမခင်ပြည်တွေဒီကနေ့သောတာရှင်တွေအတွက်ဒီတနင်္လာနေ့ညနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးတဲ့အခါမှာနားဆင်ရမှာရရတော့ဒီကနေ့ဒီပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူရဲကော်မတီစည်းဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါရီပြောကြားခဲ့ပါလေနိုင
်ငံရေးအရာတွေကျွန်တော်တို့အားလုံးကဘုံသဘောတူညီချက်အရာအခုနဲ့နားကောက်ချက်ဆောက်သွား
ဒီအကြောင်းပြေဆုံးကိုနောက်ပိုင်းမှာတင်ဆက်ပေးမှာဖြစ်တယ်လို့ဒေါန်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့လည်းအကြောင်းစုံကိုတင်ဆက်ပေးသွားမှာပါတခါစီးပွားရေးပိတ်ဆို့တန်ကတ်မှုနဲ့ပတ်သက်လို့ပြည်သူ့လွတ်တော်မှာဘာရီဆွေးနွေးပြောဆိုခဲ့ကြပါသလဲဒီလိုသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ဒုတိယပိုင်းမှာတော့ပတ်စဉ်စီစဉ်တွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တဲ့အောင်သတင်းလောင်းနဲ့သူယုံကြည်အားစီစဉ်တွေကိုလည်းတင်ဆက်ပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုရင်နိုင်တို့ကတင်ပြပေးအောင်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဟယ်လရီကလင်တန်တို့ကို IS အဖွဲ့ဒီစစ်သွေးကြွတွေကိုတီထောင်ခဲ့ကြသူတွေလို့ပြောခဲ့ပြီးရက်ပိုင်းအကြာမှာအစ္စလာမစ်အကြမ်းဖက်ဝါဒီတွေကိုဘယ်လိုချိန်မုံသွားမယ်ဆိုတာနဲ့ပတ်သက်လို့ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ဒီကနေ့ပြောကြားဖို့ရှိပါတယ်အမေရိကန်သမ္မတအဖြစ်အရွေးခံမှုကြိုးစားနေတဲ့အင်ချန်ပြည်သတင်းထရမ့်ကအရှိလက်ပိုင်းဒေသကဘာသာရေးအဆွန်ရောက်အကြမ်းဖက်သမားတွေအပေါ်လက်ရှိသမ္မတအိုဘားမားထက်သူသမရဖြစ်ရင်ပို့ပြီးတော့ဖိအားပေးချေမှုန်းသွားမယ်လို့ပြောပေမဲ့လည်းဘယ်လိုတိုက်ခိုက်ချေမှုန်းသွားမယ်ဆိုတဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူး။ပြီးခဲ့တဲ့ဒီသတင်းပတ်တုန်းကတော့ထရမ့်ကသမရအိုဘားမားနဲ့မစ္စစ်ကလင်တန်တို့ကို IS အဖွဲ့ထူထောင်သူတွေလို့လက်လွတ်စပယ်ပြောခဲ့ပြီးတဲ့နောက်ဝေဖန်မှုတွေနောက်တစ်ချိန်ကြုံခဲ့ရတာပါ။ဒါနဲ့ပတ်သက်လို့နောက်ပိုင်းမှာတော့သူကတဟအတီပြောတာမဟုတ်ပဲပြည့်ရည်ပြုခဲ့တာလို့ဆိုခဲ့တာပါ။ထရမ့်အနေနဲ့အမေရိကန်ပြည်ထောင်စုလို့ဒီတခြားအကြမ်းဖက်လှုပ်ရှားမှုတွေကိုခုခံတိုက်ခိုက်နေတဲ့ဒေသတွေမှာမိတ်တွေနဲ့ယုံကြည်မှုဘယ်လိုပြန်လဲတိစောက်မလဲဆိုတာအပြင်မိတ်ဆွေနိုင်ငံတွေနဲ့အတူအတူလက်တွဲပြီးရန်သူကိုဘယ်လိုပြစ်မှတ်ထားချေမုံမလဲအလွန်ကျွံမလုဆောင်မိစေအောင်ဘယ်လိုလုပ်မလဲတခါဒီအိုဘားမားနဲ့ကလင်တန်တို့လုပ်ခဲ့သလိုတိုင်းပြည်တွေမှာမတည်ငြိမ်မှုတွေဖြစ်အောင်မလုပ်မိစေဖို့ဘယ်လိုဆောင်ရွက်သွားမလဲဆိုတာတွေကိုပြောကြားလိုက်မယ်လို့ထရမ့်ကိုအမာခံထောက်ခံနေသူတဦးဖြစ်တဲ့အလဘားမားပြည်နယ်အထက်လွှတ်တော်အမတ် Jeff Sessions ကပြောပါတယ်ရှင်
Republican သမ္မတလောင်း Donald Trump ရဲ့မဲဆွေစီယွန်ရေးမန်နေဂျာ Paul Manafort နဲ့ရုရှားလွတ်လာတဲ့ Ukraine သမ္မတဟောင်း Viktor Yanukovych တို့အကြားဆက်ဆံမှုတွေနဲ့ပတ်သက်လို့အသေးစိတ်ဖော်ပြထားတဲ့သတင်းထွက်လာပြီးတဲ့နောက် Trump ရဲ့မဲဆွေစီယွန်ရေးလုပ်ငန်းတွေနောက်တစ်ကြိမ်ဝေဖန်ခံခဲ့ရပါတယ် Ukraine ဘာသာနဲ့ရေးထားတဲ့ Manafort အတွက်ဒေါ်လာငွေ 12.8 တန်းရှုဝက်ငွေစီးရင်မှတ်တမ်းတွေအကြောင်း New York Times သတင်းစာကတနင်္ဂနွေနောက်ပိုင်းမှာဖော်ပြခဲ့တာပါရုရှားလိုလာတဲ့ယူကရိန်းသမ္မတဟောင်းယန်နီကိုဗစ်အနာဂတ်ဖယ်ရှားခံခဲ့ရတဲ့2014ခုနှစ်မတိုင်ခင်ယူကရိန်းဆိုရအတွက်စီးပွားရေးစီမံခန့်ခွဲမှုညံပြင်းမှုတွေနဲ့အခရီးလိုက်စားမှုဆွဆွဲချက်တွေရှိနေတဲ့ကာလတွေအတွင်းမှာကိုပဲမန်နဖော့ဟာယန်နီကိုဗစ်ရဲ့အကြံပေးအဖြစ်နေ့တော်ကြာလုပ်ခဲ့တာပါငွေစင်းထဲမှာဖော်ပြထားတဲ့ငွေတွေကိုမန်နဖော့လက်ခံရရှိခဲ့ခြင်းရှိမရှိဆိုတာကိုယူကရိန်းစုံစမ်းစစ်ဆေးမှုတွေမသိရသေးပေမဲ့ဒီငွေတွေဟာမတမ်းမရာမရှိတရားမဝင်တဲ့စနစ်တစ်စိမ့်တစ်ပိုင်းဖြစ်တယ်လို့သူတို့ကယုံကြည်ထားပါတယ်။မန်နဖော့ကတော့သူ့အနေနဲ့ယူကရိန်းမှာအလုပ်လုပ်ခဲ့တဲ့အတွက်ငွေကြေးလက်ခံရယူခဲ့တာမရှိဘူးလို့ညှိဆိုထားပြီးသူ့ပေါ်ဆွဆွဲချက်တွေဟာအခြေမြစ်မရှိအတိတ်ပဲမဲ့ဆွဆွဲချက်တွေလို့ပြောဆိုထားပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမွတ်စလင်ဘာသာရေးကောင်ဆောင်တဦးနဲ့သူ့ရဲ့မိတ်ဆွေတဦးကိုတနက်နေ့ပြစ်သက်သွားတဲ့သူကိုဖော်ထုတ်ပေးနိုင်တဲ့သူကိုအမေရိကန်ဒေါ်လာ1000စုငွေအဖြစ်ချီးမြှင့်မယ်လို့အမေရိကန်အစ္စလာမ်ဆက်ဆံရေးကောင်စီကကမ်းလှမ်းလိုက်ပါတယ်။အသက်55နှစ်အရွယ်အီမန်မော်လာမာအေကွန်ဂျီနဲ့အသက်64နှစ်အရွယ်သေယဦးတင်တို့နှစ်ဦးစနေနေ့နေ့လယ်ကဗလီကနေဝိပုစုတောင်းပြီးတော့ထွက်လာချိန်မှာသူတို့ကိုလမ်းပေါ်မှာအနိကက်ပစ်သက်သွားတာပါအမေရိကန်အစ္စလာမ်ဆက်ဆံရေးကောင်စီအနေနဲ့စုငွေနဲ့ပတ်သက်လို့တော့ဒီကနေ့မှာတရားဝင်ကြေညာသွားမှာဖြစ်တယ်လို့ပြောပါတယ်ဒီစုငွေကစိုးရလာတဲ့ရာဇဝတ်မှုကိုကျူးလွန်တဲ့သူကိုဖမ်းဆီးပြီးပြစ်ဒဏ်ချနိုင် ဖို့ယုံကြည်ပါတယ်လို့ဒီ American Islam ဆက်ဆံရေးကောင်စီရဲ့နိုင်ငံလုံးဆိုင်ရာအမှုဆောင်ညွှန်ကြားရေးမှူးမီဟတ်အဝတ်ကပြောပါတယ်တနသမဟာစပင်အနှက်ရောင်မုတ်ဆိတ်မွေးနဲ့မြင့်မတ်တထားသူဖြစ်တယ်လို့ပုံကျမ်းရေးဆွဲထားတာကိုရဲကထုတ်ပြန်ပြီးပဲဘာကြောင့်ခုလိုပြစ်တတ်တာလဲဆိုတော့ပြောနိုင်ခြင်းမရှိသေးပါဘူးရှင်
နိုင်ဂျီးရီးယားနိုင်ငံချီဘုတ်မြို့မှာပြီးခဲ့တဲ့2014ခုနှစ်ကပြန်ပြီးဆွဲခံခဲ့ရတဲ့အကြောင်းသူမိန်းကလေးတွေကအယောက်50လောက်ရဲ့ပုံတွေပါတဲ့ဗီဒီယိုဖိုင်တစ်ခုတနင်္ဂနွေနေ့ကအင်တာနက်အွန်လိုင်းပေါ်တက်လာခဲ့ပြီးတဲ့နောက်ဒီမိန်းကလေးတွေကိုပြန်ပြီးဆွဲထားတဲ့ဘိုကိုဟာမ်အဖွဲ့ကိုဆက်သွယ်နေတဲ့အကြောင်းနိုင်ဂျီးရီးယားအစိုးရကပြောပါတယ်ပြန်ပြီးဆွဲခံမိန်းကလေးတချို့တည်ဆုံးခဲ့တဲ့အကြောင်းနဲ့ကျန်တဲ့သူတွေကိုအကျဉ်းသားချင်းအပြန်အလှန်ဖလှယ်တာတွေလုပ်ဖို့ဘိုကိုဟာမ်စစ်သွေးကြောအဖွဲ့ကတောင်းဆိုထားပါတယ်တနင်္ဂနွေနေ့အစောပိုင်းက YouTube စာမျက်နှာမှာတင်ထားတဲ့17မိနစ်စာဗီဒီယိုထဲမှာတော့စေဝဆောင်ပြင်းနဲ့မျက်နှာဖုံးဆွတ်ထားတဲ့လူတယောက်နဲ့အတူသူ့နောက်မှာတော့ခေါင်းမိချုံထားပြီးပင်မနွမ်းနယ်နေပုံရတဲ့အမျိုးသမီးငယ်တွေကိုပြထားပါတယ်အဘူဂျာလေးဂိုစ်နဲ့မိုက်ဒူဂူရီမြို့တွေမှာထိန်းသိမ်းခံထားတဲ့သူတို့ရဲ့အဖွဲ့ဝင်တွေကိုနိုင်ဂျီးရီးယားအစိုးရကပြန်လည်ပေးဖို့လဲဒီဗီဒီယိုထဲမှာပါတဲ့မျိုးသားကဟော့ဆာဘာဒါစ်ကနဲ့တောင်းဆိုထားပါတယ်ဒါဟာအရင်တုန်းကလည်းဘိုဂရမ်အဖွဲ့တောင်းဆိုခဲ့မှုတဲ့ကိစ္စပါတက်ကြွလှုပ်ရှားသူတွေကတော့ချီပုတ်မင်းကလေးငယ်တွေလွတ်မြောက်ရေးရှေ့ရှုပြီးအခုချိန်ဟာနိုင်ဂျီးရီးယားအစိုးရအနေနဲ့စစ်ဆင်ညှိနှိုင်းမှုတွေလှုပ်ဆောင်တဲ့အချိန်ဖြစ်တဲ့အကြောင်းပြောဆိုကြပါတယ်နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းချီပုတ်မြို့နယ်မှာ2014ခုနှစ်ဧပြီလကအလဲတန်းကျောင်းသူ300နီးပါးပြန်ပြီးဆွဲခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖြူရည်ရဲ့တနင်္လာနေ့ညဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။ပြည်ခရီးသောက်ချာနေ့ကထိုင်းနိုင်ငံမှာဖြစ်ခဲ့တဲ့ပုံဖောက်ခွဲမှုတွေမှာလူ20ကျော်ပါဝင်ပတ်သက်နေတယ်လို့ထိုင်းရဲတပ်ဖွဲ့စုံစမ်းစစ်ဆေးရေးမှုတွေကပြောပေမဲ့တရားခံတွေနဲ့ပတ်သက်တဲ့ထင်ကြေးပေးပြောဆိုမှုတွေကလည်းအများအပြားရှိနေပါတယ်။ကမ္ဘာလက်ခီးသွားတွေအလားများတဲ့နေရာတွေမှာလူ၄ယောက်သေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့ပုံခွဲတိုက်ခိုက်မှုတွေနဲ့ပတ်သက်လို့လူ9ယောက်ထက်မနည်းကိုစစ်ဆေးမေးမြန်းဖို့ဖမ်းဆီးထားတဲ့အကြောင်းထိုင်းရဲတပ်ဖွဲ့သတင်းရင်းမြစ်တွေက VOA ကိုပြောပါတယ်ညီကြီးနဲ့ညီမွေပြပြရေးနိုင်ငံတော်ကောင်စီထိုင်းဆိုရကတော့နိုင်ငံတော်အားလည်းရဖြစ်တဲ့ထိုင်းပြည်မကြီးရဲ့မွေးနေ့ဆင်နွှဲနေချိန်မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုတွေရဲ့နောက်ွယ်မှာစစ်တပ်ဦးဆောင်တဲ့ဆိုရကိုစန့်ကျင်တဲ့နိုင်ငံရေးသမားတွေပါနေတယ်လို့ပြောပါရယ်။ဒါပေမဲ့2014ခုနှစ်မေလမှာစစ်အာဏာသိမ်းဖယ်ရှားခံခဲ့ရတဲ့ဖွာထိုင်းပါတီနဲ့ဒီပါတီကိုထောက်ခံကြတဲ့သူတွေတခါအာဏာရှင်စန့်ကျင်ရင်ညီညွတ်သောဒီမိုကရေစီတပ်ဦး UDD အပါအဝင်နိုင်ငံရေးပါတီတွေကတော့ဒီဘုံခွဲတိုက်ခိုက်မှုတွေနဲ့သူတို့ဆက်ဆက်မှုမရှိတဲ့အကြောင်းပြောဆိုထားပါရယ်။ထိုင်းနိုင်ငံမှာရှင်းနေတဲ့ရွေးကောက်ပွဲတစ်တွေကျင်းပနိုင်ရေးကိုဥတီဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ရတဲ့စစ်တပ်ဦးဆောင်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုထိုင်းပြည်သူတွေမဲပေးအထိပြုခဲ့ကြအပြီးဒီသတင်းတစ်ပတ်နီးပါးအကြာမှာဘုံပေါက်ကွဲမှုတွေဖြစ်ခဲ့တာပါရှင်
။2014ခုနှစ်ကဟောင်ကောင်မှာထီးတော်လှန်ရေးလို့ခေါ်ကြတဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေရဲ့လမ်းပေါ်ထွက်ဆန္ဒပြပွဲဖြစ်အောင်ဦးဆောင်လှုပ်ရှားခဲ့မှုနဲ့တက်ကြွလှုပ်ရှားသူចောင်းသားလူငယ်3ယောက်ကိုဒီကနေ့ပြည်ထောင်စုအသီးသီးချမှတ်လိုက်ပါတယ်။ကျောင်းသားလူငယ်ဂျော့ရှွာဝေါင်းနဲ့နေသန်လောတို့နှစ်ဦးကိုတရားမဝင်စုဝေးမှုမှာပါဝင်ခဲ့မှုနဲ့အပြစ်ရှိကြောင်းပြီးခဲ့တဲ့လကဆုံးဖြတ်ခဲ့ပြီးတဲ့နောက်ရက်ွက်အကျိုးပြုလုပ်ငန်းတွေကိုနိုင်80လောက်ရမယ့်အကြောင်းဒီကနေ့ပြည်တံချလိုက်တာပါနောက်တစ်ဦးဖြစ်တဲ့ Alex Chow ကိုတော့တရားမဝင်စုဝေးမှုတွေမှာလူတွေပါဝင်လာအောင်သွေးထိုးလုံဆောင်မှုနဲ့ထောင်ဒဏ်သတင်းသုံးပတ်ချမှတ်လိုက်ပါတယ်ဒါမဲ့လဲ Chow ဟာဗြိတိန်နိုင်ငံမှာတွားရောက်ပညာသင်ကြားဖို့ရှိနေတာကြောင့်ပြည်မှုဆိုင်ရာတရားသူကြီးဂျွန်ချန်းကဒီပြစ်ဒဏ်ကိုတနည်းဆိုင်းငံ့ပေးခဲ့ပါတယ်ဒီလူငယ်သုံးဦးအနေနဲ့အရင်ကပြစ်မှုတစ်စုံတရာကျူးလွန်ခဲ့ကြဘူးသူတွေမဟုတ်သလိုရိုးသားတဲ့သူတို့ရဲ့လူမှုရေးစိုးရိမ်ချက်တွေကြောင့်တက်ကြွလှုပ်ရှားခဲ့ကြတာဖြစ်လို့ပြစ်ဒဏ်ကြီးကြီးမားမားမပေးခဲ့တဲ့အကြောင်းလဲတရားသူကြီးချန်းကပြောပါတယ်တရုတ်ပြည်မှာကြီးကနေတစိတ်တစ်ပိုင်းလွတ်လပ်ခွင့်ရဟောင်ကောင်မှာအခွင့်အရေးအပြည့်အဝရပြီးလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပခွင့်ရဖို့2014ခုနှစ်စက်တင်ဘာလကဟောင်ကောင်အစိုးရဝန်ချန်စီရတဲ့ကိုကြော်ပြီးတော့ဒီចောင်းသားလူငယ်3ဦးဆန္ဒပြခဲ့တာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်လုံခြုံရေးဆိုင်ရာနဲ့ကိစ္စတွေနဲ့ပတ်သက်လို့ဖိအားပေးမှုတွေကိုသူအလျှော့ပေးမှာမဟုတ်ဘူးလို့တောင်ကိုရီးယားသမ္မတဘက်ကွန်ဟီကပြောပါတယ်ဒီကနေ့နိုင်ငံတော်ကိုပြောကြားတဲ့သူမရဲ့မိကုံအတွင်းသမ္မတဘက်ကတောင်ကိုရီးယားမှာ threat လို့ဒုက္ခခေါ်တဲ့ဒုံခွင်းတုံးစနစ်ထားရှိမဲ့အစီအစဉ်ကိုကာကွယ်ပြောဆိုခဲ့တယ်လို့မြောက်ကိုရီးယားရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့လည်းအလေးနဲ့ထပ်မံပြောကြားသွားပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးချိန်ကိုရီးယားကျွန်းဆွယ်လွတ်လပ်ရေးရခဲ့တဲ့82နှစ်ပြည့်နှစ်ပတ်လည်မိန့်ခွန်းမှာသမ္မတကနိုင်ငံတော်လုံခြုံရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့ပြင်ပကဖိအားပေးမှုတွေကိုအလျှော့ပေးသွားမှာမဟုတ်တယ်လို့ကိုယ်တိုင်ပြည်ရဲ့ကံကြမ္မာကိုပတ်ဝန်းကျင်ကအင်အားကြီးနိုင်ငံတွေရဲ့ဆက်ဆံရေးကိုကြည့်ပြီးတော့မဆုံးဖြတ်တင်ဘူးလို့ပြောသွားပါတယ်။ အမေရိကန်တွင်ဝင်တုံးစနစ်ချထားမဲ့အစီအစဉ်ဟာဒေသတွင်းမှာအမေရိကန်ရဲ့အင်အားတိုးချဲ့ဖို့ရည်ရွယ်လှုပ်ဆောင်လာလို့ဆိုပြီးတရုတ်နဲ့ရုရှားနိုင်ငံတွေကစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုထားတာပါရှင်
။ရီယိုအိုလံပစ်ပြိုင်ပွဲရဲ့ဆယ်ရက်မြောက်နေ့ပြိုင်ပွဲတွေကိုကျင်းပနေပြီးတော့ဒီကနေ့မှာတော့ရွှေတဆိပ်18ခုပေးသွားဖို့ရှိပါတယ်။မနေ့ကကျင်းပတဲ့မြို့သားမီတာတရာအပြည့်ပြိုင်ပွဲမှာတော့ဂျမေကာနိုင်ငံသားယူဆိန်ဘိုလ်ကအနိုင်ရပြီးတော့ရွှေတဆိပ်စုခူးသွားခဲ့ပါတယ်ခင်ဗျာ။
နောက်ဆုံးရောက်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမက်ခင်ဘီထွေးနဲ့ကိုရနိုင်တို့ကတင်ပြပေးသွားတာပါခင်ဗျာ VOE ကနေတင်လာနေညာချမ်းထုတ်လွှင့်နေတဲ့မြန်မာဘာသာစီစဉ်တွေကိုနားဆင်နေတာပါအခုသတင်းဆောင်မတွေကိုစတင်ပြီးတင်ဆက်ပေးမှာပါပြည်အောင်စုငင်းငယ်ညီလာခံ27ရာစုပင်လုံညီလာခံကျင်းပရေးအတွက်ပြည်အောင်စုငင်းငယ်ဆွေးနွေးမှုပူတဲ့ Committee UPDJC ရဲ့အစည်းအဝေးကိုဒီကနေ့နေပြီးတော့မှကျင်းပပြီးအလုံးပေါင်းရေးမှုနဲ့တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့ညီလာခံပူးတဲ့ကျင်းပရေးအဖွဲ့ဖွဲ့ဖို့သဘောတူကြောင်းဆွံ့ပြခဲ့ပါတယ်။ဒီသတင်းကိုတော့ကိုမိုးစောကတင်ပြပေးထားပါရခင်ဗျာ
။ဟုတ်ကဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အစည်းအဝေးကိုနေပြည်တော်ကတင်ကဟဟိုတယ်မှာဒီကနေ့မနေ့စင်နာရီကနေညနေ၄နာရီခွဲထိကျင်းပခဲ့ပြီးအစည်းအဝေးအဖွဲ့အမှားစကားကို UPDJC ရဲ့ဥက္ကဋ္ဌနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။
ဒီရှိမှနေတိုင်းရှိခဲ့တဲ့ဘယ်လိုစီးပွားရေးတက်ကဘူးပါဆက်ကြည့်နေတာပေါ့ပါစီးပွားရေးတက်ကဘလောက်တင်တဲ့ project တွေနေတိုင်းရှိတယ်ဆိုတာလို့ project တွေအရင်ပြောတာ။ဒါကြောင့်ပဲအကြီးကအကြီးကြီးကနေတိုင်းရှိတယ်။ဒါလို့နိုင်ငံနေတိုင်းမြန်မာပြည်ကျင်းရဲ့တောင်းရင်အခုကစာရုပ်ရဲ့ဒီတော်စုဒါညာအလုံးရဲ့ဒီပိုင်းဆိုင်ရာဒီအဖြစ်ဒီပိုင်းဆိုင်ရာဒီအဖြစ်ကိုအဖြစ်ပြနေတာဖြစ်တယ်။ဒါလေးတွေဖြစ်ရှိလို့ကျမတို့စဉ်းစားရမယ်။နိုင်ငံရေးအရာတွေကျမတို့အားလုံးကဘုံသဘောတူညီချက်အရာတစ်ခုနဲ့နားကပ်ကိုချက်သွား။ဒီဘုံသဘောတူညီချက်ကဒုရုပ်ပါပဲ။တကယ်ကိုစက်မှပြီးတော့ထိုင်ပါတဲ့ဒီကောင်စုကိုကျမတို့ဆက်တယ်
ဒီစီဝေးအဖွဲ့မိန်ခွန်းမှာပဲဒေါ်ဆန်းစုကြည်ကအတိတ်တုန်းကအဆိုးတွေကိုပယ်ဖြတ်ပြီးတော့အနာဂတ်ကိုချီတက်တဲ့နေရာမှာတယောက်နဲ့တယောက်ညီညီညွတ်ညွတ်ရုံရုံကြည်ကြည်နဲ့ချီတက်နိုင်အောင်လို့ဘလို့လုပ်ရမယ်ဆိုတာဝိုင်းပြီးစဉ်းစားပေးဖို့လဲထည့်သွင်းပြောကြားခဲ့ပါတယ်ဒီကနေ့အစည်းအဝေးမှာအရေးပါတဲ့အချက်၃ချက်ကိုဆုံးဖြတ်ခဲ့ပြီးပထမအချက်ဖြစ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တင်ပြထားတဲ့ညီလာခံကိုဒီလ31ရက်နေ့မှာစတင်ကျင်းပရေးအဆိုကိုကန့်ကွက်သူမရှိအတည်ပြုနိုင်ခဲ့ပါတယ်။ကြံဆုံးဖြတ်ခဲ့တဲ့အချက်တွေကိုတော့27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီအတွေ့အေးမှုဦးလာမောင်ရွှေကအခုလိုပြောပါဗျ။
ကျွန်တော်တို့မင်းကြီးပါတီအစုဖွဲ့ကနေအဆိုတင်သွင်းနေတဲ့အလုံးပါဝင်ရေးကိုဆောင်ရွက်နိုင်ဖို့အတွက်ဒီညီလာခံကိုယ်စားလှယ်ဆိုရဲပေါ့လေညီလာခံကိုယ်တိုင်ဆိုတာအထက်ညီလာခံကိုပုံတက်ရောက်သူများဆိုတဲ့ဟာမျိုးတို့မျိုးပုံဖို့ဆိုတာကိုလည်းအလုံးကသဘောတူတယ်။အဲဒါနဲ့ပြည်ကလည်းသဘောတူတဲ့အတွက်အလုံးပုံတက်ရောက်နိုင်ဖို့အတွက်တော့ပို့ပြီးတော့လမ်းစာဖြစ်တယ်ဆိုတဲ့အနေနဲ့ရှိတယ်။ဟုတ်ဒီပူတွဲကျင်းပမှုကော်မတီဆိုတာရှိတယ်။အဲ့ဒါတော့ငငယ်ရဒီညီလာခံကိုပူတွဲကျင်းပဖို့ဆိုတော့အဲပူတွဲကျင်းပမယ်ဒီမှာလည်းလက်မှတ်မြေထိုးထားသေးတဲ့လူတွေလည်းပါဝင်ဖို့လည်းအားလုံးကသဘောတူတယ်အဲဒီကအရေးကြီးတဲ့အကြောင်းကတော့ဒီနေ့ကျွန်တော်တို့ဆုံးဖြတ်နိုင်ခဲ့တယ
်အားလုံးပါဝင်တက်ရောက်ရေးအတွက်အချက်တချို့ကတော့ညှိနှိုင်းဖို့ကြံရှိနေသေးကြောင်းနဲ့ညီလာခံနဲ့ပတ်သက်တဲ့မူဝါဒအသေးစိတ်ဆိုင်ရာအချက်တွေကိုတော့မနေ့ဖတ်မှာဆက်လက်ဆွေးနွေးဖို့ရှိနေပါတယ်ဒီစည်းဝေးမှာ UPDJC အဖွဲ့ဝင်တွေဖြစ်တဲ့အစိုးရကိုယ်စားလှယ်16ဦး NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်15ဦးနိုင်ငံရေးပါတီကကိုယ်စားလှယ်16ဦးတို့ပါဝင်တက်ရောက်ခဲ့ကြပါတယ်ဒီကနေ့ကျင်းပတဲ့အစည်းအဝေးဟာပြီးခဲ့တဲ့အပတ်ကရန်ကုန်မြို့အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ငင်းချမ်းရေးဗဟိုဌာန NRPC မှ3ရက်ကြာဆွေးနွေးခဲ့တဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုပြန်လည်ဆွေးနွေးပြီးအတည်ပြုတာလည်းဖြစ်ပါတယ
်ပြည်အောင်စုငင်းချမ်းရေးဆွေးနွေးမှုပူရဲကော်မတီရဲ့အစည်းအဝေးနဲ့ပတ်သက်ပြီးတော့ဒီကုမိုးစော်ကသတင်းပေးပို့သွားတာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့ဒေါန်ဆန်းစွကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့တင်ပြပေးသွားမှာပါမကြာခင်ရပိုင်းတွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစွကြည်ကတရုတ်နိုင်ငံကို9ရက်ကြာခီးစဉ်တွားရောက်မှာဖြစ်ပါတယ်ဒေါန်ဆန်းစွကြည်ရဲ့ယာရုတစ်ကိုအဖက်ဖက်ကတုံ့တက်ပြီးတော့တရုတ်ဝန်ကြီးချုပ်ကနေနိုင်ငံတော်ခီးစဉ်ဖြစ်ဖိတ်ကြားခဲ့တာဖြစ်တယ်လို့လည်းတရုတ်ဘက်ကပြောပါတယ်ဒေါန်ဆန်းစွကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းအငင်းပွားပွဲတရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးတော့ကင်တွယ်ဖြည့်ရှင်းနိုင်ဖို့ကိုလည်းမျှော်လင့်နေကြတာပါမတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
နိုင်ငံတော်၏အတိုင်းပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့9ရက်ကြာတရုတ်နိုင်ငံခီးစဉ်ကတော့ဩဂုတ်လ18ရက်နေ့မှာစတင်မှာဖြစ်ပြီး21ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ် မြန်မာအစိုးရတက်မှာနိုင်ငံတော်ဤအတိုင်းမင်္ဂပုဂ္ဂိုလ်အဖြစ်ယာရုနေရာရယူထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့ယာရုသစ်ကိုအဖက်ဖက်ကတုံ့တက်ပြီးတရုတ်ဝန်ကြီးချုပ်အဆင့်ကနိုင်ငံတော်ဧည့်သည်အဖြစ်ဖိတ်ကြားတာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရလူခန်းကတရုတ်နိုင်ငံပိုင် CCTV သတင်းဌာနကိုတယ်လီဖုန်းကနေတဆင့်ဒီကနေ့ပြောဆိုလိုက်ပါတယ
်။正如大家所知，昂山素季女士是缅甸国务资政。
ဒေါ်ဆန်းစုကြည်ရဲ့ယာရုကသမရရဲ့လက်အောက်မှာဆိုပေမဲ့တခြားကောင်းဆောင်တွေထက်အဆင့်မြင့်ပါတယ်။ဒီချက်နဲ့တန်မန်လုံထုံးလုံနီးတွေအရာရောဒေါ်ဆန်းစုကြည်အခြားနိုင်ငံတွေကိုတွားရောက်တဲ့ခီးစဉ်တွေကိုရောထည့်သွင်းစဉ်းစားပြီးတရုတ်ဝန်ကြီးချုပ်လီခချန်းဖိတ်ကြားပြီးတွေ့ဆုံမှုတွေမှာဦးဆောင်ဖို့ကျွန်တော်တို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ
်။မြန်မာနိုင်ငံတွင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးမကျေနပ်မှုတွေရှိနေတာပါ။ဒေါ်ဆန်းစုကြည်ရဲ့အခုတရုတ်ခရီးစဉ်ကနေနှစ်နိုင်ငံဆက်ဆံရေးတိုးမြင့်နိုင်ဖို့နောက်ပြည်သူချင်းချစ်ချင်မှုတိုးလာဖို့တရုတ်ဘက်ကမျှော်လင့်ထားတယ်လို့လည်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရလူခန်းကပြောပါတယ
်။ဒေါ်ဆန်းစုကြည်国务资政访华期间，中国领导人将同他举行会见会谈。
လက်ရှိမှာတရုတ်မြန်မာနိုင်ငံကြားဆက်ဆံရေးကကောင်းပါတယ်။အခုခရီးစဉ်ကတော့အစိုးရတက်တခုဖွဲ့စည်းပြီးတဲ့နောက်ပထမဆုံးသောမြန်မာခေါင်းဆောင်ရဲ့တရုတ်ပြည်ခရီးစဉ်ဖြစ်ပြီးတော့ကျွန်တော်တို့နိုင်ငံအတွက်မဟာဗျူဟာမြောက်မိဖက်ပူပေါင်းဆောင်ရွက်ရေးအတွက်တိတ်ကိုထူးခြားမှုရှိပါတယ်။အခုခီးစဉ်ကနေတရုတ်မြန်မာနိုင်ငံကြားဗျူဟာမြောက်ဆက်ဆံရေးနဲ့လက်တွေ့ပူပေါင်းဆောင်ရွက်မှုတွေတိုးတက်လာမယ်။နောက်ပြည်သူချင်းပို့ပြီးတော့ရင်းနှီးချစ်ခင်လာစေမယ်လို့တရုတ်ဆိုရဘက်ကယုံကြည်ထားပါတယ်။ဒီခီးစဉ်ကကျွန်တော်တို့ရဲ့ဆက်ဆံရေးကိုမြင့်တင်နိုင်ပြီးတော့ပြည်သူတွေအတွက်အကျိုးစီးပွားတွေပို့ပြီးရရှိလာစေမှာဖြစ်ပါတယ်။
ဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်မတိုင်ခင်မှာပဲသမရဦးထင်ကျော်ကအေယာဝတီမြစ်ဆုံမြညာမြစ်ဟွန်းရေအားလျှပ်စစ်စီမံကိန်းများလေ့လာစီစဉ်သုံးသပ်ရေးကော်မရှင်ကိုဖွဲ့စည်းလိုက်ပြီးနိုဝင်ဘာလ17ရက်နေ့မှာအစီရင်ခံတင်ပြဖို့ညွှန်ကြားထားပါတယ်။ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကကိုစာကြီးကတော့မြစ်ဆုံဆဲအပါအဝင်မြန်မာနိုင်ငံတွင်းကအငင်းပွားပွေဖြစ်နေတဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုအစိုးရအသည့်ဘလောက်ကင်တွယ်နိုင်မလဲဆိုတာကိုစောင့်ကြည့်ရမယ့်ခီးစဉ်ဖြစ်တယ်လို့ပြောပါတယ်။
ဒါပြည်သူလူထုနဲ့တခြားတိုင်းရင်းသားတွေကမှဒီလိုမျိုးရင်းနှီးမြှုပ်နှံမှုတဘာဝတရားစာတာတွေတဘာဝပေါ်ဝင်ချင်တဲ့ပတ်သက်မှာတိကအလေးထားမှစဉ်းစားဆွေးနွေးတဲ့အပိုင်းဒါအမျိုးသားရင်းချစီအရေးမှာပဏိတခါမှာအများကြီးဆက်ဆက်တဲ့အာစီမံကိန်းတွေဖြစ်တယ်ဒီဟာဒီဘိုင်းကိုတိပိဦးစားပေးဆွေးနွေးတာမတွေ့ဘူးဒါကြောင့်မို့ဒီဟာဒီကတော့သူရဲ့အနာပြည်သူလူထုပေါ်မှာဘယ်လောက်ထိစွမ်းဆောင်နိုင်တယ်လဲဆိုတာသူတို့ရဲ့ဒီအဆွေအပြစ်ပေါ်မှာဆုံးဖြတ်ချက်ချတဲ့ဟာတော့အောင်ဆန်းစုစီရဲ့ဆုံးဖြတ်ချက်ပေါ်မှာလည်းမတည်တဲ့။ဘာဖြစ်ဖြစ်ပြည်သူလူထုတွေလူလာတောင်းတတဲ့ပြည်သူလူတွေလူရှင်တောင်းတတဲ့ဟာဘက်ကိုဆုံးဖြတ်ချက်ချလို့ရှင်ကသူ့စီမှာပေါ်ပါဝါဆိုတဲ့လူထု in အားတော့အမြဲတမ်းယက်ဒီမှာပဲဒီအပိုင်းကတော့နော်
။တောင်းဆန်းစုကြီးရဲ့တရုတ်ခီးစဉ်အတွင်းမှာတော့တရုတ်ခေါင်းဆောင်အနေနဲ့တွေ့ဆုံပြီးအမြင်ဖလှယ်ချမှာဖြစ်တယ်လို့နှစ်နိုင်ငံဆက်ဆံရေးနဲ့နှစ်ဦးတစ်ဖက်အကျိုးစီးပွားအတွက်လည်းဆွေးနွေးတော့မှာဖြစ်တယ်လို့ပြောခွင့်ရလူခန်းကပြောပါတယ်။ဒေါအောင်ဆန်းစုကြည်ဟာဘေကျင်းမြို့တော်အပြင်တခြားတရုတ်မျိုးကြီးတွေကိုလည်းတွားရောက်မှာဖြစ်တယ်လို့သူက CCTV ရဲ့တယ်လီဖုန်းကနေတဆင့်မေးမြန်းခန်းမှာပြောဆိုသွားပါတယ်ရှင
်။မြန်မာနိုင်ငံတွင်ကစီးပွားရေးလုပ်ငန်းတွေ၊ကုန်ထုတ်လုပ်ငန်းတွေဟာစားသုံးသူတွေပေါ်ဘယ်အတိုင်းအတာထိတာဝန်ယူမှုတာဝန်ခံမှုရှိနေပါပြီလဲ။ဘာရီများထပ်ပြီးတော့ပြုပြင်ပြောင်းလဲစရာတွေရှိနေပါသေးတယ်လဲ။အခုလာမယ့်အင်္ဂါနေ့ညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။တရားပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပေးပို့ထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5 လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အောင်စွနေကြဖို့ဒေါ်ရရှင်နေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။ဒီကနေ့ညတရက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့လက်ထပ်မှန်ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။ American ပြည်အောင်စုကမြန်မာနိုင်ငံပေါ်ကိုစီးပွားရေးအရပိတ်ဆို့မှုတွေအားလုံးရုပ်သိမ်းပေးရေးမြန်မာအစိုးရတာဝန်ရှိသူတွေအနေနဲ့ဂျိုးပန်းဆောင်ရွက်ဖို့တိုက်တွန်းတဲ့အဆိုကိုပြည်သူ့လွှတ်တော်မှပြည်ခိုင်ဖြိုးအမတ်တဦးကတင်သွင်းခဲ့ပါတယ်။ဒါပေမဲ့ဒီအဆိုကိုလက်ခံဆွေးနွေးဖို့မရှိကြောင်းပြည်သူ့လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်ကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးပါပါခင်ဗျာ
။မြန်မာနိုင်ငံအပေါ်စီးပွားရေးအရအေးအေးယူတန်ခတ်မှုတွေဟာမြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်ထွန်းမှုနဲ့စီးပွားရေးကိုထိခိုက်စေတယ်လို့ရခိုင်စစ်ဆိုးရွားတွေဘက်ကတောက်လျှောက်ပြောခဲ့တယ်လို့ပဲစစ်ဗိုလ်ချုပ်တွေဦးဆောင်တဲ့ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကလည်းဒီအယူဆအတိုင်းပါပဲ။ဒါကြောင့်ကြံ့ခိုင်ရေးအမတ်တဦးဖြစ်တဲ့တာစီမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတန်းစိုးကအမေရိကန်ပြည်အောင်စုရဲ့အရေးယူပိတ်ဆို့မှုအားလုံးရုပ်သိမ်းရေးအစိုးရဂျိုးပန်းဆောင်ရွက်ဖို့တိုက်တွန်းတဲ့အဆိုကိုဒီကနေ့ပြည်သူ့လွှတ်တော်မှာတင်သွင်းခဲ့ပါတယ်
။ မေရိကန်ပြည်တော်စုအနေနဲ့မြန်မာဒီမိုကရေစီအမြင့်တင်ရေးကိုအားပေးသွားမယ်၊ကူညီသွားမယ်ဆိုတဲ့စကားတွေကတိတွေအများပြားရှိခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာတော့အပြောနဲ့အလုပ်ကွာဟနေသေးတာကိုကျွန်တော်တို့အမြင်တွေ့ခဲ့ရပါတယ်။ကျွန်တော်တို့နိုင်ငံဟာနိုင်ဒီမိုကရေစီလမ်းကြောင်းပေါ်ရောက်နေပြီဖြစ်ပါတယ်။ပိတ်ဆို့အရေးယူစဉ်ကဖော်ပြခဲ့တဲ့အကြောင်းအရာများလည်းမရှိတော့ပါဘူး။ဒီလိုအခြေအနေမျိုးမှာအမေရိကန်ပြည်တော်စုအနေနဲ့မြန်မာနိုင်ငံပေါ်ဆက်လက်ပိတ်ဆို့နေခြင်းဟာမြန်မာဒီမိုကရေစီပြည်သူပင်ကိုတင်းသပ်နေလို့ဖြစ်ပါတယ်။ယခုလိုစည်းပွားရေးကဒဏ်ခတ်ပိတ်ဆို့အရေးကြီးမှုတတန်းတစ်နှစ်တိုးမြင့်ဒဏ်ခတ်ပိတ်ဆို့မှုဟာရုပ်သိမ်းပေးနိုင်ရေးကိုနိုင်ငံတော်အစိုးရမှအလေးထားဆောင်ရွက်ပေးပါရန်အတွက်တိုက်တွန်းကြောင်းအဆိုဤလွှတ်တော်မှတဆင့်တင်သွင်းအပ်ပါတယ်ခင်ဗျာ
။ဒါပေမဲ့လို့ဒီအဆိုကိုဆက်လက်ဆွေးနွေးသင့်မသင့်လွှတ်တော်ကုသလေကြားမဲခွဲဆုံးဖြတ်ပြီးကန့်ကွက်မဲအများစုရခဲ့တာကြောင့်ဒီဆိုဟာလက်ခံဆွေးနွေးခွင့်မရခဲ့ပါဘူးမြန်မာနိုင်ငံရေးလေလာသုံးသပ်သူဒေါက်တာရမျိုးသိန်းကတော့ဒီဆိုဟာကြံ့ခိုင်ရေးပါတီကတောက်လျှောက်ကင်ဆယ်လာတဲ့မူဖြစ်တယ်လို့ပြောပါတယ
်အဲလွန်ခဲ့တဲ့2021ခုနှစ်တုန်းကလည်းပဲပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒုတိယဥက္ကဋ္ဌဦးထေးဦးကအလားတူအဆိုမျိုးတင်သွင်းခဲ့ဘူးလေအဲတော့အခုပြောရင်နောက်ထပ်5နှစ်ကြာတဲ့အချိန်မှာဒီဆိုထပ်ပြီးတော့တင်သွင်းတာဖြစ်တယ်အဲ့ဒီအခါကျတော့ဒါဟာနော်ပြည်တော်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့မူဝါဒနဲ့တိုက်ရိုက်ဆက်ဆက်နေတယ်လို့မြင်တယ်။နောက်ပြီးတော့ဒီပြည်တော်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဆိုတာစစ်ဘူချုပ်ဟောင်းနေဦးဆောင်တဲ့ပါတီဖြစ်တယ်။နောက်ပြီးတော့စစ်ဘူချုပ်ဟောင်းအများစုဟာလည်းပဲခရိုနီစီးပွားရေးလုပ်ငန်းရှင်တွေနဲ့ချိတ်ဆက်ပြီးတော့အလုံးလုံးနေတယ်။အကျိုးစီးပွားတွေထပ်တူကြနေတယ်။အဲ့ဒီအတွက်ကြောင့်မလို့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေရဲ့အကျိုးကိုကြည့်ပြီးတော့နော်မြန်မာပြည်သူလူထုအများစုရဲ့အကျိုးကိုမျက်ကွယ်ပြုပြီးတော့ဒီအဆိုတင်သွင်းတာလို့ကျွန်တော်ကတော့သုံးသပ်ပါတယ်
။ပြီးခဲ့တဲ့စစ်အစိုးရဆက်ဆက်လက်ထက်မှာလူခွင့်ရေးချိုးဖောက်မှုတွေကြောင့်အမေရိကန်ပြည်အောင်စုအပါအဝင်အနောက်နိုင်ငံတွေဘက်ကမြန်မာနိုင်ငံအပေါ်စီးပွားရေးအရာအရေးယူပိတ်ဆို့ခဲ့ပေမလို့ပြီးခဲ့တဲ့တမဒါဟောင်ဦးသိန်းစိန်စိုးရလက်ထက်ကလေးကဖြည့်လျှော့မှုတွေအသီးသီးလုပ်ခဲ့ကြပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့မေလ20ရက်နေ့မှာတော့အမေရိကန်ပြည်အောင်စုအနေနဲ့လူထုကိုတိုက်ရိုက်ထိခိုက်စေတဲ့ပိတ်ဆို့မှုအတော်များများကိုဖြည့်လျှော့ပေးခဲ့ပါတယ်။အမေရိကန်စိုးရဘက်ကတော့စီးပွားရေးအရပိတ်ဆို့မှု80ရာခိုင်နှုန်းကိုဖြည့်လျှော့ပေးခဲ့ပြီးလက်ရှိကျန်နေသေးတဲ့20ရာခိုင်နှုန်းကတော့တတိပုဂ္ဂလကိုသာပြစ်မှတ်ထားတဲ့ပိတ်ဆို့မှုတွေဖြစ်တယ်လို့အခိုင်အမာပြောဆိုထားပါတယ်။ဒါပြင်လက်ရှိကျန်ရှိနေသေးတဲ့ပိတ်ဆို့မှုတွေဟာမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုအပါအဝင်စီးပွားရေးအရတစုံတရာထိခိုက်ပျက်စီးစေမှာမဟုတ်ဘဲဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာလည်းတစုံတရာတက်ရောက်မှုရှိမှာမဟုတ်ဘူးလို့ဆိုပါတယ်။အမေရိကန်ပြည်အောင်စုအနေနဲ့လက်ရှိကျန်ရှိနေသေးတဲ့ပိတ်ဆို့မှုတွေကိုဆက်လက်ထားရှိသင့်တဲ့အကြောင်းဒေါက်တာရမျိုးသိန်းကအခုလိုသုံးသပ်ပါတယ်။
ခရိုနီစီးပွားရေးလုပ်ငန်းရှင်အချို့အတွက်ပဲဖြစ်နိုင်မယ်လို့ကျွန်တော်ကသုံးသပ်ပါတယ်။ဆင်းရဲမွေးတေမှုလွန်နစ်နေတဲ့မြန်မာပြည်သူလူထုအတွက်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုကိုရုပ်သိမ်းလိုက်တာဟာအချို့ထူးထူးခြားခြားရှိလာမယ်လို့ကျွန်တော်ကမယုံကြည်ပါဘူး။အဲ့ဒီအတွက်ကြောင့်မလို့ပြည်သူ့လွတ်တော်မှာဒီအဆိုဆက်ပြီးမဆွေးနွေးဖို့အတွက်ဆုံးဖြတ်ခဲ့တာဟာမြန်မာပြည်သူလူထုအများစုရဲ့စာနာသဘောထားနဲ့တထက်သေးကြတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
မြန်မာနိုင်ငံသားကြီးဝင်ကြီးလက်ဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လက်ဖြစ်တဲ့ဒေါက်တာဆန်းစုကြည်ကတော့ဒဏ်ခဲပိတ်ဆို့မှုတွေကိုစိုးရိမ်စရာမလိုပဲလမ်းမှန်ကိုဆက်လက်လျှောက်သွားမယ်ဆိုရင်အချိန်တိုအတွင်းမှာပိတ်ဆို့မှုအားလုံးကိုရှုတ်သိမ်းသွားဖို့ယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံသားကြီးဝင်ကြီးဂျွန်ကယ်ရီနဲ့နေပြည်တော်မှာလုပ်ခဲ့တဲ့ပူးတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့ပါတယ်အမေရိကန်ပြည်အောင်စုအစိုးရတာဝန်ရှိသူတွေကတော့မြန်မာနိုင်ငံအပေါ်ကျန်နေတဲ့ရည်ရွယ်မှုတွေဟာပြစ်မှတ်ထားရည်ရွယ်မှုတွေသာဖြစ်ပြီးတော့ဒါဟာလက်ရှိတွားနေတဲ့မြန်မာဒီမိုကရေစီတိုးတက်မှုအတွက်တွန်းအားဖြစ်အောင်ယူရထားရှိတာဖြစ်တယ်လို့ပြောဆိုကြပါရခင်ဗျာ
ပြည်သူ့လွှတ်တော်ဘက်ကအခြေအနေကိုတော့ကိုထက်အောင်ကတင်ပြပေးသွားတာပါခင်ဗျာဆက်လက်ပြီးတော့လက်ဘရောင်းချီနီစီမံကိန်းဘက်ကအခြေအနေကိုကြည့်အောင်ပါစကိုင်းတိုင်းဒေသကြီးရင်းမာပင်ခင်ဆလင်းကြီးမြို့နယ်ထဲမှာလက်ဘရောင်းချီနီစီမံကိန်းဆက်လုပ်နေတာကြောင့်ဩဂုတ်လ15ရက်နေ့မှာတော့ဒီကျင်းနီပြားတွေတည်ဆောင်လာတဲ့ကားကိုဒေသခံတွေကပိတ်ဆို့ထားစီးပြီးတော့သီးနှံရော်ကြေးပေးဖို့အပါအဝင်စီမံကိန်းဖျက်သိမ်းရေးဆန္ဒပြတောင်းဆိုပါတယ်။ဒါကြောင့်ဒီတင်းမာမှုတွေဖြစ်ပွားခဲ့ပြီးတော့ဒီကိစ္စကိုဆလင်းကြီးမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကဒေသခံတွေကိုစားကုမ္ပဏီနဲ့ဆွေးနွေးပေးပါမယ်လို့ဝင်ရောက်ညှိနှိုင်းပေးတာကြောင့်လက်တလောမှာတော့တားဆီးမှုတွေကိုဖယ်ရှားပေးလိုက်ပါပြီ။ဒီအကြောင်းပြည်စုံကိုတော့မဲအိမ်မှာကတင်ပြပို့ထားပါရခင်ဗျာ။
ဒေသခံတွေရဲ့ကန့်ကွက်မှုတွေကြုံနေရဆဲဖြစ်တဲ့သခိုင်းတိုင်းရင်းမာပင်ခရိုင်ထဲကလက်ဘရောင်းတောင်ကျင်းတီစီမံကိန်းကကျင်းတီထုတ်လုပ်မှုတွေကိုတားဆီးတဲ့အနေနဲ့
เดี๋ยวตากันดีกว่าเมื่อวานป้าก็มีไปเจนี่เลยเตะสองล้านเลยก้าวตัดสีบีตัวเย็นนี่น่าจะดีกว่าเจ้าสุเกจ้าแล้วเราเดี๋ยวตากันเจ้าดูมาสนาก้าเปียบยาบาร์เลยมีมาอย่างไหนเดี๋ยวตากันดีฮะที่ไหนใส่ยูคนส่งส่งเลยที่ไหนอยู่ที่เจนี่ดาวดอเลยก็มันนี่เนี่ยอาณาบายงะเออเพื่อส่งเพื่อเชื่อมาเบี้ยเลยด้วยที่นี่ก้าวตัดไปแล้วบ่เนาะอาณาบายเนี่ยมีดาวก็มีดาวเงินสีดูเรียนเลยด้วยที่ไหนอยู่ที่เจนี่เบี้ยเลยด้วยที่นี
ตาทามาบาสิเต็มมาหมู่ริโกเพชิญနိုင်ဖို့အတွက်စကိုင်းတိုင်းစလင်းကြီးမြို့နယ်မဲဆန္ဒနယ်နှစ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစောမောင်ရောက်ရှိလာခဲ့ပြီးဒေသခံတွေနဲ့အတူအုတ်ချုပ်ရေးမှုရုံးမှာဖြည့်ရှင်းပေးခဲ့တယ်ဆိုပြီးဦးစောမောင်ကအခုလိုပြောပါတယ်ကောဦးပိတ်ဆို့ထားတာကတော့ဟိုလိုလူလည်းကားလည်းလူလမ်းကြောင်းသူပြန်သွားပါ
ဘယ်လိုသဘောတူညီမှုများရပါလဲရှင့်ဟုတ်သဘောတူညီကြတော့လူပါပဲဒေသခံတွေကဒီနေ့ရုပ်ရှိကိစ္စအဲ့ဒါကိုကျွန်တော်တို့ဖြည့်ရှင်းဆောင်ရွက်ပေးပါမယ်ဆိုတာမျိုးပေါ့အဲ့ဒါနဲ့ကျွန်တော်တို့သဘောတူကြပါတော့အဲ့ဒါကိုဒီကတိပေးတာကဒီဦးစောမောင်တို့ကကတိပေးတာလားဒါမှမဟုတ်ရေဝမ်ပေါင်းကုမ္ပဏီဘက်ကကတိပေးတာလားရှင့်
ကျွန်တော်တို့ကဟိုကတိရတော့မဟုတ်ဘူးပေါ့ဗျာကျွန်တော်တို့က မြန်မာဝန်ပေါင်းကုမ္ပဏီနဲ့ဒီလိုကိစ္စတွေကိုပေါ့နော်စောင့်ရွက်ရင်အဆင်ပြေနိုင်မယ်လို့ယူဆလာရှင
့်အဲ့ဒါတော့ကျွန်တော်တို့ကဒီလက်တွေ့လုပ်ငန်းလုပ်ကြည့်မှပဲဒီစကားတွေကတော့ပြောနေမှာပြဘာလို့ဆိုကျွန်တော်တို့ကလည်းခုမှတက်လာတဲ့လွတ်လပ်ကိုယ်စားလှယ်တွေဖြစ်တဲ့အတွက်ကြောင့်ဒီဝန်ပေါင်းကုမ္ပဏီနဲ့ကျွန်တော်တို့ကလည်းဆက်ဆံဘူးတော့ဘာမှမသိဘူးဘာမှမပြောနိုင်ဘူးကျွန်တော်တို့ဒေသခံအကြီးဟာကြေးရွာကြေးရွာကခေါင်းဆောင်ကြည့်ဦးလေးလိုက်လာတယ်ကျွန်တော်တို့မြို့နယ်အုပ်ချုပ်ရေးမှူးချုပ်မှာကျွန်တော်တို့ကဆွေးနွေးကြတာ
ပေါ့နော်ဒီဆွေးနွေးပွဲမှာဘယ်သူတွေများပါလဲရှင
့်မြို့နယ်အုပ်ချုပ်ရေးမှူးရဲ့နောက်ရခရိုင်အုပ်ချုပ်ရေးမှူးရဲ့ပါပါတယ
်ဒီဆွေးနွေးမှုမှာပေါ့နော်ဒီဦးစောမောင်တို့ပဲတာဝန်ခံလာလားမြို့နယ်အုပ်ချုပ်ရေးမှူးတို့ခရိုင်အုပ်ချုပ်ရေးမှူးတို့ကတာဝန်ခံလာရှင့
်သူတို့ကစိုးရခိုင်တာသူတို့လုပ်ပေးမယ်တွေပါပဲကျွန်တော်တို့လူတွေကိုယ်စားလှယ်တွေအနေနဲ့ပဲကျွန်တော်တို့ကဟိုပါပေါ့ကျွန်တော်တို့မဲဆန္ဒရှင်တွေဒါတွေကိုကျွန်တော်တို့ဆောက်ရပေးပါမယ
်
လုပ်ငန်းတစ်ခုရေးကိုဒီကျွန်တော်တို့စပြီးလုပ်ကြမယ်ဆိုတဲ့အကြောင်းကိုကိုယ်စားလှယ်တွေအနေနဲ့ကျွန်တော်တို့ကဒီလူလူတွေကိုပြောပြရတာပေါ့ကျွန်တော်တို့ကတာဝန်ခံလိုက်ရတာပေါ့ဗျာပြောရရင်တော့
အစိုးရတင်လက်ထက်မှာပွင့်လင်းမြင်သာမှုတွေရှိဖို့နဲ့ဒေသခံတွေသဘောမတူပဲဒီစီမံကိန်းကိုဆက်မလုပ်ဖို့မြရာတွေတင်းစီပြီးလှုပ်ဆောင်နေတဲ့ဒီစီမံကိန်းကိုကန့်ကွက်မှုအရှိန်ကတစားတဲ့တစားမြင့်တက်လာပေမဲ့ကုမ္ပဏီတွေဘက်ကတော့ညှိနှိုင်းဆွေးနွေးမှုတွေမရှိတဲ့အတွက်အခြေအနေတွေဆက်ပြီးတင်းမာနေတာပါပြီးခဲ့တဲ့လတွေတုန်းကတော့လက်ပရောင်းတောင်စနေကြီးမျိုးနယ်ကလွှတ်တော်ကိုယ်စားလှယ်တွေတွားရောက်ပြီးလက်ပရောင်းရေးကိုလွှတ်တော်မှတင်ပြမယ်ဆိုပြီးပြောဆိုထားပါတယ်။လေယာမြေပြန်ရရေးအတွက်အချိန်ပေါင်း300ခန့်ဆန္ဒပြခဲ့တဲ့လက်ပရောင်းဒေသခံတွေဟာအစိုးရတင့်လက်ထက်အထိသူတို့ရဲ့မြေယာတွေပြန်ရရေးကိုသာတောင်းဆိုသွားမယ်ဆိုပြီးပြောဆိုထားတာပါ။မြန်မာဝန်ပေါင်းကုမ္ပဏီဘက်ကတော့မြန်မာအစိုးရထံကနေ2013ခုနှစ်ကတည်းကစာချုပ်အစ်စ်ချုပ်ဆိုထားပြီးငှားရမ်းထားတာဖြစ်လို့မြေယာပြဿနာတွေဟာအစိုးရနဲ့သာသက်ဆိုင်နေဆိုပြီးကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူကဗီအိုကဆက်သွယ်မေးမြန်းစင်မှာပြောပြထားပါပါတယ်။ကန့်ကွက်မှုဆန္ဒပြမှုတွေအများအပြားကြုံနေရတဲ့ဒီစီမံကိန်းဟာတနက်တွေနဲ့ပြစ်ခတ်တာတွေနဲ့လူသေးဆုံးတာတွေဖြစ်တဲ့အထိပြဿနာတွေလည်းဖြစ်ခဲ့ပါတယ်။2012ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာကြောင့်တန်ခါအပား100ခန့်ဟာမီးလောင်ဒဏ်ရာတွေရရှိခဲ့ပါတယ်။ဒီအတွက်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ဒီစီမံကိန်းကိုအရင်တုန်းကတော့မြန်မာဝန်ပေါင်းကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်ပြန်လဲချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ဘက်က19ရာခိုင်နှုန်းနဲ့မြမဝန်ပေါင်းကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့အတွက်ဆုံးဖြတ်ထားပါတယ်ရှင
်။မိုင်းမှပြပြပေးသွားတာပါခင်ဗျာ။သွားရရှင်များခင်ဗျာ။ဒီကနေ့ညဘက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ VOA ကနေတင်းတင်းလာနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်နေတာပါခင်ဗျာ VOE ကိုသွားရှင်တို့စာရေးသားဝေဖန်ကြံပြုလိုတာပဲဖြစ်ဖြစ်သတင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လိုရဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1-232-3855လေးဖြစ်ပြီးတော့ fax နံပါတ်ကတော့1-232-3855ဖြစ်ပါတယ်မြန်မာပြည်ကနေတဆင့်စာနဲ့ရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOE American အတံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြည်စာရိုက်တက်တာမှတ်89ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာ
ဒီ VOE မြန်မာပိုင်းအတံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တော်ရှိမှာခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်ဩဂုတ်15ရက်နေ့တနင်္လာနေ့ညပိုင်းအစီအစဉ်လေးကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ဒီဝါရှင်တန်ဒီစီမြို့တော်ကနေဇက်တိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဒီတနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအစီအစဉ်ကြီးကဏ္ဍမှာတော
့ဒါမှလည်းကျွေးတဲ့တည်ဆုံဆုံမှုကြီးဖြစ်တာပေါ့နော်။တစ်ပတ်ကလည်းဒါကျွန်တော်တို့ဒီထုတ်လွှင့်မှုအနေနဲ့လည်းဒါထိခိုက်မှုတော့အနည်းငယ်များတော့ရှိတယ်ပိုင်းတော့ရှိပါ
ဒီလိုအကြောင်းအပြင်ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ blogger တွေပြောသမျှနဲ့တက်တန်အောင်သတင်းလောအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားမှာပါအခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးရမယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လလေကစလို့မိုးသီးရေရှမ်းမှုတွေဇက်တိုက်ဖြစ်ပေါ်ခဲ့တာကြောင့်စပါးဒီကစိုက်ပျိုးတွေအေယာဝတီမြို့ကကျွန်းပေါ်ဒေသအပါအဝင်စကိုင်းတိုင်းပဲခူးတိုင်းရန်ကုန်တိုင်းစတဲ့ဒေသတွေကစိုက်ပျိုးရေးတွေဆိုးရွားစွာထိခိုက်ပျက်စီးမဲ့အလားအလာတွေရှိနေတဲ့အတွက်ဆန်ထုတ်လုပ်မှုမထိခိုက်ရအောင်လေသမားတွေကိုမျိုးစဘာအချိန်မီပြန်ဖြူပေးနိုင်ဖို့စီစဉ်နေတယ်လို့မြန်မာနိုင်ငံဆန်စဘာအသင်းချုပ်ဒေါက်တာဆိုးထွန်းကပြောပါတယ်ဒေါက်တာဆိုးထွန်းနဲ့တီးတန့်ဆက်သွယ်မေးမြန်းထားတာကိုအခုသတင်းပတ်ရဲ့အစီအစဉ်ရေးကဏ္ဍမှာအပိုင်းတစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
นี่ก็แลโหมนิกะโหลเวอลาตรันตูๆป้อเนาะดีมูเตยีจี้มูฤဖြစ်တယ်အထူးသဖြင့်တော့ဟိုဒီဟွာစပါးစိုက်ပျိုးရေးဒေတာတွေမှာတော်တော်များများရေကြီးရေရှမ်းမှုတွေဖြစ်တော့ဆရာတို့ဒီမြန်မာနိုင်ငံဆန်စပါးအတင်းချုပ်အနေနဲ့ဒီနှစ်ကောဘယ်လိုများမျောလင့်ချက်တွေရှိပါသလဲစိုးရိမ်မှုတွေရှိပါသလားဆိုတာလေးသိချင်တာပါဆရာ
ဟောဟုတ်ကဲ့ကျွန်တော်တို့ကလည်းဒါရေကြီးရတော့နှစ်တိုင်းဖြစ်နေတာတော့ရှိတာပေါ့เนาะအဲ့တော့ဘာလို့ဒီနေရာတော့ရေကြီးနေတော့လေဓမ္မရေတော့ကသူတို့တွေလည်းဒီစိုက်ပျိုးတာလည်းဒီနေရာဆန်စပါးတွေစိုက်ပျိုးတဲ့လေရာပြည့်စည်သွားတာရှိတာပေါ့နော်ဒါကတော့ဒီကျွန်တော်တို့နေနေရာတော့ဒါဘာလို့ဖြစ်လေဓမ္မရေကျွေးတဲ့တည်ပြီးဆုံးရှုံးမှုကြီးဖြစ်တာပေါ့နော်တစ်ပတ်ကလည်းဒါကျွန်တော်တို့ဒီထုတ်လုပ်မှုအနေနဲ့လည်းဒါထိခိုက်မှုတော့အနည်းငယ်များတော့ရှိတဲ့ဘိုင်းတော့ရှိပါဒါနဲ့ပတ်သက်ပြီးတော့လည်းဟိုသတိကြီးစွာစောင့်ကြည့်ရတာပေါ့နော်
ဟုတ
်ကဲ့အဲ့တော့လေသမားတွေရေလိုပြည့်စည်သွားပြီနဲ့နေရာပြန်လဲဆိုက်ပြူမိရဲ့ဒေတာတွေမှာပြန်လဲဆိုက်ကြတော့ဘောနော်မျိုးစွားရက်တန်းတူမျိုးစွားစုဆောင်မှုဘာလို့ဒါတွေရောကျွန်တော်ဟိုဆောင်ရွက်နေပ
ါဟုတ်ကဲ့ဆရာဆောင်ရွက်နေတယ်ဆိုတော့သူတို့ဒီတကယ်လို့များရေပြန်ကြသွားရင်တဘောပြက်သွားတဲ့ဆိုက်ခင်းတွေအတွက်စပားပြန်ဆိုက်နိုင်အောင်ဆရာတို့ကမျိုးစွားတွေပြန်ပြီးတော့ထုတ်ပေးဖို့အတွက်စီစဉ်နေတာလည်းရှိပါသလားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့ကဒီစိုက်ဟိုမျိုးစဘာတော့ကျွန်တော်တို့ကဒီစိုက်ကျွေးမှလည်းဒီကဒီစုစည်းဟိုစုဆောင်နေအောင်နော်ကျွန်တော်တို့ကလည်းကျွန်တော်တို့ရဲ့ဒီအတင်းဝင်ကုမ္ပဏီတွေတော့ဒီမျိုးထုတ်တဲ့လူတွေတော့လဲတော့မားတွေရောလဲဒါလေးစုဆောင်ဖို့တော့ပြောတာပါတော့
ဟုတ်ကဲ့ဆရာကျွန်တော်တို့ကြားလာမနစ်ကလည်းဟိုဆရာတို့ဒီအလားတူပဲရေကြီးမှုတွေဖြစ်တော့ဆရာတို့ဘက်ကဒီအဆရာတို့ဆိုတာကပုဂ္ဂလိကအသင်းအဖွဲ့အနေနဲ့ပေါ့နော်နိုင်ငံတော်အစိုးရမဟုတ်ဘဲနဲ့ဆရာတို့ကိုယ်တိုင်ဒီအချိန်မီလက်သမားတွေရေပြန်ကြသွားတဲ့နေရာတွေမှာဒီမျိုးစဘာတွေပြန်ဆိုင်လို့ရတဲ့နေရာတွေမှာဆိုင်နေအောင်ဆရာတို့ကကူညီပေးခဲ့တာတွေရှိတယ်လို့ကျွန်တော်တို့သိခဲ့တာတွေရှိပါတယ်ဆိုတော့ဆရာတို့အဲ့ဒီအခုဒီနှစ်မှာကောဆရာအခုရေရတော့တချို့နေရာတွေမှာရေလွှမ်းတော့မရှိသေးတယ်ပေါ့နော်မပြမကြသေးဘူးဆိုတော့မနစ်ကအတိုင်းတာနဲ့ဆရာတို့ဒီနှစ်ရထားတဲ့ဒီရေလွှမ်းမှုခံရတဲ့အတိုင်းတာဟိုအဲ့ဟာကွာချမှုတို့နေရာနေမြေအခြေအဝန်းကွာချမှုကဆရာဘယ်လိုများရှိပါသလဲနိုင်ရှင်ကြည့်မယ်ဆိုရင
်ကျွန်တော်တို့ကတော့ဒါဟိုမနစ်အချိန်ကလည်းစောသေးရပြောရတာပေါ့နော်အဲ့တော့ဘယ်လောက်ထိထိခိုက်မှုရှိမလဲဆိုတော့ကျွန်တော်တို့ကစောင့်ကြည့်နေတော့မှာပေါ့နော်အဲ့ဒါဆိုမနစ်ကတော့စုပေါင်းရေလွှမ်းတာဧက3သိန်းကျော်လွှမ်းတယ်အဲ့ဒီမှာဧက3သိန်းကျော်ပြတ်တယ်ပေါ့နော်အခုကတော့ကျွန်တော်တို့ကတော့ဒီမိုးရဲချန်လေးရပါပေါ့နော်ဒီစားရတဲ့ယောင်းနေတာရှိတယ်ကြောင့်မို့ကျွန်တော်တို့အနေနဲ့ဒီဘလောက်ကြီးထိခိုက်မယ်ဘလောက်ပြတ်သွားလဲဆိုရေဘလောက်ပြန်ကြရမယ်ဒါလေးတော့စောင့်ကြည့်နေတော့ပါ
ဟုတ်ကဲ့
အခုကတော့ပြောရတာနဲ့စောသေးရပါတော့
ဟုတ်ကဲ့ဆရာ ဟိုမနစ်ကတော့ဒီရေလွှမ်းမိုးပြီးတော့ဒီဆက်ခင်းတွေတချို့ထိသွားတဲ့အတွက်စပါးဆက်ခင်းတွေတချို့ထိသွားတဲ့အတွက်ဒီပြပပုတ်ကုံမြန်မာနိုင်ငံရဲ့ဟိုပြပဆန်ပုတ်ကုံဟိုပေါ့နည်းနည်းထိကြိုက်သွားတယ်ဆိုတဲ့သတင်းမျိုးတွေထွက်ခဲ့တာတွေလည်းရှိတယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့လည်းဆရာနဲ့လည်းကျွန်တော်ဆွေးနွေးခဲ့တာတွေလည်းရှိပါတယ်ဆိုတော့ဒီနှစ်မှာလည်းအဲ့လိုမျိုးအခုဆိုရင်ကျွန်တော်တို့ပြောရမယ်ဆိုစိုးစိုးဝဝဖြစ်တာဒါနှစ်နှစ်ဆက်တိုက်ရှိပြီမနော်ရေကတော့ပုံမှန်ကြီးတာတော့မှန်ပေမဲ့ဒီမနစ်ကနဲ့ဒီနှစ်ဖြစ်တဲ့အတိုင်းတာပမာဏဟာအမတန်ကြီးမားပြီးတော့စိုးဝါလွန်းတဲ့အတွက်ဒီဇက်တိုက်အခုလိုမျိုးဖြစ်လာတဲ့အခါကျတော့ဒီဟိုရေရှည်မှာကျွန်တော်တို့ကြည့်ရင်အဆုံးသက်ကတော့ဒီမြန်မာနိုင်ငံစံစပါအတင်းချုပ်အနေနဲ့ပြပကိုစံတင်ပို့မှုတွေများထိကြိုက်သွားစီမလားဆရာမနစ်ကလည်းနည်းနည်းထိကြိုက်လာဒီနေ့လည်းထပ်ထိကြိုက်မယ်ဆိုရင်ဟောပေါ့နော်ဒိုမီနိုအဖက်ပုံစံမျိုးစင်ကဲစင်ကဲထိကြိုက်မှုတွေများရှိလာမလားဆရာ
မနစ်ကတော့ကျွန်တော်ကဟိုတနေ့ကတော့တနေ့ကတော့စံတယ်ဒီတန်မှာ7တန်းကျော်ပို့တာပေါ့နော်မနစ်ကတော့တန်မှာ3တန်းလောက်ပဲကျွန်တော်ပို့တိုင်းတာပေါ့နော်ဒီနေ့လည်းအဲ့လိုအလားတူကျွန်တော်တို့အနေနဲ့ဒါဟိုကျွန်တော်မျှော်မှန်းထားတဲ့တက်ဆက်ထိပို့တော့မလွယ်ဘူးပေါ့နော်ဟိုရော့ဝါးနိုင်တဲ့အနေဒါတော့ကျွန်တော်ရှိတာပေါ့နော်ဒါတစ်ဖက်မှာတော့ပို့ပြီးထိကြိုက်တာတော့လေဓမ္မတွေကတော့ပို့ထိကြိုက်တာပေါ့နော်ကျွန်တော်အရင်ကတည်းကသူတို့စိုက်လို့တဲ့အနေနဲ့ဒီကောက်ကျွန်တော်နှစ်သိန်းလောက်ကုန်တယ်သူတို့လည်းပဲကျွန်တော်တို့ကတကယ်တမ်းပြန်ပြီးကျွန်တော်တို့ထောက်ပံ့နေတာနိုင်ငံတော်ကထောက်ပံ့နေတာလေဒီလူစားပွားလောက်ပဲလူစားပွားဆိုတာလည်းဟိုဘောကကျက်နေတန်ဖိုးတွေ့တယ်ဆိုတော့ကျက်5000လောက်ပဲရှိတာပေါ့နော်ကျွန်တော်တို့လိုတင်းဖွဲ့အနေနဲ့လည်းဒီအကုန်လုံးကုညီနိုင်တဲ့အားလူစားပွားလောက်ပဲဟိုတချို့နေရာတမ်းမြေဝါစာလောက်ဒီလောက်ပဲဆိုတော့ဟိုပြည့်စည်သွားနေကျွန်တော်တို့ကုညီရဲ့ထောက်ပံ့တဲ့နှုန်းကထောက်ပံ့တဲ့ဟာနေရာပေါ့နော်ကတော့ကြာဒီဒီစိုက်ပြူးတဲ့နေရာမှာလဲကျွန်တော်တို့အနေနဲ့ဒီချင်းွေနဲ့ကျွန်တော်တို့စိုက်ပြူးကြရတာပေါ့နော်။အော်လဲမိုင်းအနေနဲ့ကဘူပြောမှနန်းနန်းထူဖို့ခက်ခဲရှိတယ်။အဲတော့ကျွန်တော်တို့ဒီမှာတော့အာမခံစနစ်တွေပါရင်မရှိဘူးပေါ့နော်။မရှိတဲ့အကြောင်းမလို့ဒီပြစီးတဲ့ဟာရအားလုံးကိုပြန်လဲအဲရော်ကြီးပြီးရဖို့တို့ကခက်ခဲရောရှိတယ်ပေါ့နော်။အဲကျွန်တော်ကခုနကဘာဝပင်းနေရတော့ဒါကဘာကြီးရသူပြီးပေါက်ပြန်လာလို့ကြောင့်ဘူပူပြီးတော့မှစိုးရလာတဲ့အနေထားကိုဖြစ်တာနေနေလို့ကျွန်တော်မြင်ပါတယ်ပေါ့နော်။အဲတော့ကျွန်တော်တို့ကဒီဇီရာအတွက်ကိုပြန်လဲပြောမှနောက်နှစ်တွေအတွက်လည်းလက်ရှိနှစ်တွေဖြစ်သွားတဲ့ဟာအတွက်လည်းကျွန်တော်တို့ပြန်လဲထူထောင်ရေးကိုဟိုကူညီဖို့လိုတယ်။နောက်လာနောက်နှစ်တွေအတွက်လည်းချိုးတင်ကာဝဲဟာတွေကိုတိတိကျကျပြုလို့မှဟိုကျေပြည့်နဲ့ဆောင်ရွက်တင်ရလို့ကျွန်တော်မြင်ပါတယ်
။ဆရာနောက်တစ်ခုကဒီအခုလိုမျိုးမနစ်ကလည်းဖြစ်တယ်စောစောကကျွန်တော်ဒီစကားကိုပဲအကြောင်းထပ်ပြီးပြောရသလိုဖြစ်နေတော့ဒီဟိုမနစ်ကလည်းဒီလိုမျိုးရေကြီးရေရှာမှုတွေဖြစ်တော့လေသမားတွေတော်တော်လေးထိခိုက်ညစ်နာခဲ့တယ်အဲ့ဒီအတွက်လည်းအစိုးရနေပြီးတော့နိုင်ငံတကာကအကူအညီတွေရဖို့အတွက်သူတို့ workshop တွေပါတွေချာကြာကြာနာလာလုပ်ပြီးတော့ဒီရေရလွဲမြောင်းစနစ်တွေပါတွေကောင်းကောင်းမွန်မွန်လုပ်ကြဖို့ဆိုသူတို့စီမံကိန်းတွေချပြီးအကြီးအကျယ်လုပ်ခဲ့ကြတာတွေကျွန်တော်တို့ကြားပါတယ်ဆိုတော့အခုဒီနေ့မှလည်းအခုထပ်ဖြစ်တယ်ကောလေနောက်ဆုံးခါရတော့စောစောဆရာပြောသလိုလေသမားတွေပဲဒီနလမထူနိုင်အောင်နစ်ဆက်နစ်စင်ဆက်တိုက်ခံနေကြရတော့ဒီအစိုးရအနေနဲ့ဆရာဒီဆရာအမြင်အရဒီလေသမားတွေအခုလိုမျိုးဟောပေါ့နော်တဒီတန်တရားတွေကနေဟောပေါ့ထွက်နိုင်အောင်သူတို့ထူထောင်ထောင်ဖြစ်နိုင်အောင်သူတို့ဒီလိုမျိုးဟောပေါ့ပျက်စီးဆုံးရှုံးမှုတွေရှိတယ်ဆိုရင်လည်းပြန်နလန်ထူနိုင်အောင်အစိုးရကဘလို့အခန့်ကဏ္ဍတွေကနေပါဝင်လှုပ်ဆောင်ပေးသင့်တယ်လို့ဆရာထင်ပါလဲဆရာ
အမတေကတော့ခုနကဒီဂျိုတင်ကဝတဲ့အပိုင်းကိုလည်းဦးစားပေးဆောင်ရမှာမို့နော်ဒါပဲဘီဂျီကြီးနိုင်မယ့်နေသားနဲ့ဒီဆယ်ကောင်ဒီခုနတမန်လေးလောက်ရမယ့်နေသားမို့နော်ဒါတွေကတော့ဦးစားပေးဆောင်ရတဲ့ကဝတဲ့အပိုင်းဒါဒုတိယအပိုင်းအနေနဲ့ကလည်းပြည့်စည်သွားပြီးတော့မှပြည့်စည်သွားပြီးဆိုရင်လည်းပြန်လဲထူထောင်နိုင်ဖို့အတွက်ကဒါစိုးရနေပြီးတော့မှအပြည့်အဝပြန်လဲပြီးတော့မှတန်ဖိုးမှုပေးရမှာမို့နော်ပြည့်စည်သွားတာဒီကောက်ကိုချက်တန်သိနေတာဟိုတရိန်ဝလာနဲ့တင်လာအဲ့ဒီကအပြည့်ဝပေးမယ်ဒါမှမဟုတ်လေကျွန်တော်ကအမကစနစ်ပေါ့နော်ဒါတော့ကျွန်တော်ကတော့ရှော့တောင်းဆိုတာတာပေါ့နော်ဒီနဲ့အမကတော့မွေးခြင်းအမကစနစ်ပေါ့နော် cross ရှူရတော့ဒါတွေကတော့ကျွန်တော်တိုင်းမှာမရှိသေးဘူးပေါ့နော်မရှိတော့ကြောင့်ဒီအမကစနစ်ပေါ်ပေါ်လာအောင်ဆိုရနေနေတဲ့ဆိုဥစားပြီးဆောင်မတင်ရလို့ကျွန်တော်ပြောပါတယ်
ရသမားတွေအခုလိုနှစ်စင်နီးပါးစိုက်ခင်းတွေရည်လွယ်မှုမခံရအောင်ကြိုတင်ပြင်ဆင်တဲ့နေရီနဲ့အစိုးရရဲ့လေယာစိုက်ပျိုးရေးဆိုင်ရာ policy တွေပေါ်မြန်မာနိုင်ငံစံစဘာအတင်းကျုပ်ရဲ့အမြင်သဘောထားတွေကိုတော့ရှေ့သတင်းပတ်မှာတင်ပြမယ်။အပိုင်းနှစ်မှာစောင့်မျှော်နားဆင်ကြပါခင်ဗျာ။အခုဆက်ပြီးတော့ Max မြန်မာစီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်အောင်ပါ။
ကကအတော်ဆုံးအားကစားသမားတွေကြားအချိန်အနည်းပြိုင်ဆိုင်နေကြတဲ့ Rio Olympic အားကစားပွဲတွေမှာပွဲကြီးပရိသတ်တွေရဲ့လုံခြုံရေးကစလို့အနိုင်အရှုံးအဆုံးဖြတ်ပေးတဲ့အထိနည်းပညာတွေရဲ့အရေးပါမှုတွေကိုတွေ့မြင်နေရပါတယ်။1932ခုနှစ် Olympic ပွဲတွေကစလို့ပ န်းဝင်ခြင်းတွေကိုမှတ်တမ်းတင်ပေးလာတဲ့ဆွစ်ဇာလန်နိုင်ငံကအိုမီဂါနိုင်ကုမ္ပဏီကြီးကအခု2016အိုလံပစ်မှာစမ်းသစ်တီထွင်မှုတော်တော်များများကိုပထမဆုံးအကြိမ်အသုံးပြုခဲ့ပါတယ်။ပြိုင်ပွဲဝင်သူတွေပန်းနိုင်ကိုဖြတ်ပြီးဆိုတာနဲ့တစ်စက္ကန့်ကို Digital ဓာတ်ပုံပေါင်း 1,000 ကိုရိုက်ပေးနိုင်တဲ့ Photo Finish နည်းပညာသုံးကင်မရာကိုအခုအိုလံပစ်ပြိုင်ပွဲတွေမှာစတင်သုံးပါတယ်။ Scan Ovation Myria ကင်မရာကပန်းဝင်တဲ့အချိန်တွေကိုလည်းအတိအကျပြောပြနိုင်ပါတယ်။ပြိုင်ပွဲတွေမှာဘသူကနှာတစ်ဖြာအသာနဲ့ပန်းဝင်တယ်ဆိုတာတာမန်မျက်စိနဲ့အကဲဖြတ်နိုင်ဖို့ခက်ခဲနေရင်အိုမီဂါရဲ့ Scan Ovation Myria ရဲ့ရိုက်ကူးချက်တွေကိုကြည့်ပြီးတော့အဆုံးအဖြတ်ပေးနိုင်မှာဖြစ်ပါတယ်။တခါအပြေးပြိုင်ပွဲတွေဆိုရင်ဘသူကပန်းနိုင်ကိုဘယ်အချိန်မှရောက်တယ်ဆိုတာအတိအကျသိရဖို့စိတ်ကိုအရေးကြီးပါတယ်။အထူးသဖြင့်တာတို့အပြေးပြိုင်ပွဲတွေမှာအပြေးသမားတွေတယောက်နဲ့တယောက်ကြားစက္ကန့်ပိုင်းသာကြာပြီးတော့ပန်းဝင်တတ်ကြတာမို့ဘသူကအရင်ပန်းဝင်တယ်ဆိုတာပြောရခက်တတ်ပါတယ်။ဒါကြောင့်ပန်းတိုင်တွေမှာတာမန်မျက်စိနဲ့မမြင်နိုင်တဲ့အလင်းတန်းတွေကိုလွှတ်ထားလို့ရှိပါတယ်။ဖိုတိုဆဲလ်ဒီပညာနဲ့ပုံမှန်အဖြစ်တော့အလင်းတန်းနှစ်တန်းပန်းတိုင်မှာတားထားတာပါ။ရီယိုအိုလံပစ်မှာတော့အိုမီဂါကပဲတီထွင်ထားတဲ့ဖိုတိုဆဲလ်ဒီပညာတစ်ကပန်းတိုင်တွေမှာအလင်းတန်း၄တန်းကိုလွှတ်ထားတာဖြစ်ပါတယ်။အလင်းတန်းက၄ခုဖြစ်တဲ့အတွက်အပြေးသမားရဲ့ကိုနေဟန်ထားတဲ့ပန်းဝင်ခြင်းကိုပို့ပြီးတော့မှအတိအကျသိနိုင်မှာပါ။အရင်တုန်းကဆိုရင်တော့ဒီတန်းကြော်ပြေးပွဲတွေမှာအလင်းတန်းတွေရဲ့အမြင့်ကိုပြန်ပြီးတော့ချိန်ဖို့လိုခဲ့ပေမဲ့အခုတော့နည်းပညာတက်ကြောင့်လိုတော့မှမဟုတ်ပါဘူး။ Olympic အားကစားပြိုင်ပွဲတွေအတွက်တိတ်ကိုအရေးကြီးတဲ့အချိန်ကိုမှတ်တမ်းတင်ပေးလာတဲ့ Omega Nai ကုမ္ပဏီကြီးကအခုနောက်ပိုင်းမှာတော့ရှေ့ပြေးနည်းပညာတွေနဲ့အချိန်တစ်ခုတည်းတွင်မဟုတ်တော့ဘဲအားကစားပြိုင်ပွဲတွေနဲ့သက်ဆိုင်တဲ့နည်းပညာဆိုင်ရာပံ့ပိုးမှုမျိုးစုံကိုလှုပ်ပေးနေတာပါ။ဥပမာမြန်မာအသင်းဝင်ပြိုင်တဲ့မြားပြစ်ပြိုင်ပွဲမျိုးမှာဆိုရင်အိုလံပစ်မြားပြစ်သမိုင်းမှာပထမဆုံးအကြိမ်အနေနဲ့ဤပညာကိုအသုံးပြုပြီးတော့အမှတ်ပေးခဲ့ပါတယ်။ပြစ်မှတ်နေရာမှာအိုမီဂါရဲ့ scanning system စနစ်ကိုထည့်ထားတဲ့အတွက်မြားလာစိုက်တာနဲ့ပြစ်မှတ်ဗဟိုနဲ့မြားရဲ့အလျားအကွာအဝေးအနံ့အကွာအဝေးဘလောက်ရှိတယ်လဲဆိုတာကို scanner နှစ်ခုကချက်ချင်းတွက်ချက်ပေးပါတယ်။ဒါမှမျက်စိနဲ့မမြင်နိုင်တော့တဲ့ဒသမ1မီလီမီတာအထိကိုမှန်အောင်စနစ်ကတွက်ပေးနိုင်တယ်လို့ပြောပါတယ်။ဒါကြောင့်ပြင့်မှတ်တဲ့မြားကိုထိပြီးတော့တစ်စက္ကန့်အတွင်းမှာကိုအဖြေကိုသိရနိုင်မှာဖြစ်ပါတယ်။အခုမတိုင်ခင်လန်ဒန်အိုလံပစ်ပြိုင်ပွဲတွေအထိဒိုင်နိုကြီးတွေကအထူးလှုပ်ထားတဲ့ချိန်ဆနဲ့မြားမှန်တဲ့နေရာတွေကိုတိုင်းတာခဲ့ကြရတာပါ။ဒီကြမှန်ကန်တဲ့နည်းပညာတွေကိုအိုလံပစ်ပြိုင်ပွဲတွေမှာအသုံးပြုနေတဲ့အထက်မှာဘသူကရွှေငွေကြီးရတယ်လဲဆိုတော့အမှတ်တင်ပုံ scoreboard ဆိုရင်လေအနိုင်ရသူတွေရဲ့နာမည်စာသားတွေပဲမဟုတ်တော့ဘဲကိုစားပြုနိုင်ငံအလံအားကစားဓာတ်ပုံသူနဲ့သက်ဆိုင်တဲ့ပုံရိပ်တွေကိုပါအယောင်ဆုံးအသွေးဆုံးနဲ့ပြသပေးနေတာကိုမြင်နေရပါတယ်။အိုလံပစ်ပြိုင်ပွဲတွေအတွင်းအားကစားသမားတွေအတွက်ဤပညာကအများကြီးအထောက်အကူပေးနေတဲ့အထက်မှာရေကူးအားကစားသမားတွေအတွက်လည်းမကျန်ပါဘူး။အလျားမီတာ50ရှိတဲ့ကမ်းမှာရေကူးပြန်ကြတဲ့အခါမီတာ800တို့မီတာ1500တို့လို့အခောက်ပေါင်းများစွာကူးရတဲ့ပွဲမျိုးဆိုရင်ကိုယ်ဘယ်နှခောက်ကူးဖို့ကြံတယ်လဲဆိုတာမှတ်မိနေဖို့လိုပါတယ်။ဒါကြောင့်ပုံမီဂါရဲ့ခောက်ရည်ရေတွက်ပေးတဲ့ဆက် Digital Lab Counter ကိုရေကူးကန်ရဲ့ကျန်းပြင်တွေမှာတပ်ဆင်ထားပါတယ်။ဒါဟာလေ Olympic ပြိုင်ပွဲတွေမှာ Digital Lab Counter ကိုပထမဆုံးအကြိမ်အသုံးပြုတာပါ။အရင်တုန်းကဆိုရင်တော့ဘယ်နှခောက်ကူးဖို့ကြံတယ်လဲဆိုတာကိုကံပေါင်းပေါ်မှာရက်နေတဲ့တာဝန်ရှိသူတွေကအတိပေးရတာပါအခုတော့နည်းပညာရဲ့ကျေးဇူးကြောင့်ရေကူးနေတဲ့သူကသူကူးနေတဲ့ရေကူးကန်ကျန်းပြင်မှာတတ်ထားတဲ့ဆက်ကိုပဲကြည့်ရတော့မှာမို့ရေကူးနေတာကနေအာယုံလွှဲလိုက်စရာမလိုတော့ပါဘူးအခုလိုမျိုးဘရာဇီးလ်နိုင်ငံရီယိုမြို့အထိလာပြီးတော့ဝင်ပြိုင်နိုင်ဖို့အားကစားသမားတွေစူးစမ်းကြရတဲ့နေရာမှာလည်းနည်းပညာအကူအညီကအများကြီးအထောက်အကူပေးပါတယ်
Well, the technology that we're using is called the Trackman.
ကျွန်တော်တို့သုံးနေတဲ့နည်းပညာကို Trackman လို့ခေါ်ပါတယ်တန်လုံးပြင်းနဲ့တန်ကျိုးတက်တန်လုံးပြင်းပြိုင်ပွဲအတွက်လက်ကျင့်နေသူတွေအနေနဲ့ကိုယ့်လက်ကနေထွက်သွားတဲ့အနေထားအဝေးကိုတွားနေတဲ့အနေထားတွေအားလုံးကိုတိုင်းတာပြီးတဲ့နည်းပညာဖြစ်ပါတယ်
။သူကတော့ American Olympic Committee ကအားကစားဆိုင်ရာအကြီးအကဲနည်းပညာရှင် Phil Chatham ဖြစ်ပါတယ်။တန်လုံးပြင်းတံပြားပြင်းအားကစားသမားတွေကိုကိုပစ်လိုက်တဲ့အခြေအနေကိုကွန်ပျူတာနဲ့ချက်ချင်းတွက်ချက်ပြနိုင်တဲ့ဆက်ရည်အကျိုးတွေကိုရှင်းပြနေတာပါ။
But what it tells you is not only how far the ball
တန်လုံးကိုဘယ်အကွာအဝေးထိရောက်သွားတယ်ဆိုတာနဲ့မကပါဘူးဘလောက်အားနဲ့လွှဲပစ်လိုက်တယ်လဲဘလောက်ဒီဂရီဘလောက်အမြင့်မှလက်ထက်ကထွက်သွားတယ်လဲဘယ်လမ်းကြောင်းဘက်ကိုဥတီသွားတယ်လဲဘလောက်မြန်မြန်ပစ်နိုင်တယ်လဲအဲ့ဒါတွေအားလုံးသိနိုင်ပါတယ
်2015ခုနှစ်ကမ္ဘာတန်လုံးပြချန်ပီယံ Joe Kovac က Rio Olympic ပြိုင်ပွဲမဝင်ခင် Trackman ဆက်နဲ့သူ့ရဲ့တန်လုံးပြနည်းပုံစံတွေကိုတိုးတက်အောင်လို့လေ့ကျင့်ခဲ့တာပါ
super blessed to have it cuz for the past 3.5 years everyone in my throat
ဒီဆက်ရှိတာကိုကျွန်တော်ကတော့သိကျေးဇူးတင်ပါတယ်ပြီးခဲ့တဲ့3နှစ်ခွဲအတွင်းကျွန်တော်တန်လုံးပြည့်လေ့ကျင့်ခဲ့တာတွေတခုမကြမ်းမှတ်ထားပေးတဲ့အတွက်ကိုယ့်ရဲ့တိုးတက်မှုတွေကိုပြန်သိနိုင်ပါတယ်
တန်လုံးပြစ်လိုက်တဲ့သူ့ရဲ့လှုပ်ရှားမှုရိုင်းကိုဆက်ကမှတ်တမ်းတင်ထားတဲ့အတွက်နီးပြမပါလဲကွန်ပျူတာစကရင်ပေါ်မှာပြန်ကြည့်ပြီးတော့ဘယ်နေရာမှာပိုကောင်းအောင်ပြင်ရမလဲဆိုတာကိုသိနိုင်တယ်လို့သူကပြောပါတယ် American Olympic Committee နီးပညာဆိုင်ရာတာဝန်ရှိသူကလည်းအားကစားသမားတွေအတွက်နီးပညာအကူအညီကအများကြီးအထောက်အကူဖြစ်တယ်လို့ပြောပါတယ
် I've seen a difference in our performance and I think we're doing
အားကစားသမားတွေရဲ့စွမ်းဆောင်ရည်တက်လာတာကတော့လက်တွေပဲဗျကျွန်တော်တို့အသင်းတော်တော်လေးကိုအခြေအနေကောင်းတယ်လို့ထင်ပါတယ်
ဒါကြောင့်လဲအားကစားသမားတွေကနည်းပညာအထောက်အကူပစ္စည်းတွေအတွက်ပို့ပြီးတော့ရည်နှီးကြဖို့အတွက်သက်ဆိုင်ရာအားကစားအဖွဲ့တွေကိုတောင်းဆိုနေကြတာပါ American ပြေးခုံပြည့်အားကစားအဖွဲ့ချုပ်ဆိုရင်တစ်နှစ်အသုံးစရိတ်ပြန်မြ American ဒေါ်လာတန်း30ရဲ့ထက်ဝက်လောက်ကိုအားကစားထောက်ကူအစီအစဉ်တွေအတွက်အသုံးပြုနေတာဖြစ်ပါတယ်အခုလိုမျိုးလူအားငွေအားစိုက်ထုတ်လေ့ကျင့်ထားတဲ့အားကစားသမားတွေစုတစိတ်ရကြဖို့စူးစမ်းပန်းစားပြိုင်ဆိုင်ကြတာကိုနိုင်ငံစုံကပွဲကြီးပရိသတ်တွေလည်းလာကြည့်ကြတာပါအခု Rio Olympic မှာအားကစားပြိုင်ပွဲတွေကိုလာအားပေးသူတွေလုံခြုံစေဖို့လဲနီးပညာအကူအညီတွေနဲ့ဆောင်ရွက်ထားပါတယ် Altif ဆိုတဲ့ Brazil ကုမ္ပဏီကတည်ထွင်ထားတဲ့မိုးပြံပူပေါင်းကြီး၄ခုကဝေဟင်ဘော်ကနေပြီးတော့အားကစားပရိသတ်တွေလုံခြုံရေးအတွက်ကင်းလှည့်ပေးနေပါတယ်မိုးပြံပူပေါင်းကြီးမှာတပ်ဆင်ထားတဲ့ High Resolution Camera တွေကနေဖက်ပေါင်းစုံကိုရိုက်ကူးနေတဲ့ဓာတ်ပုံတွေဗီဒီယိုတွေကိုကိုကရေးစခန်းကလုံခြုံရေးတာဝန်ရှိသူတွေအနေနဲ့ဘယ်နေရာမှာဘလို့အခြေအနေရှိနေတယ်လဲဆိုတာကို Monitor ဘော်ကနေတစ်ဆင့်မြင်နေရပါတယ်အိုလံပစ်အားကစားရွာကနေအကွာအဝေးတော်တော်ရောက်တဲ့အထိကိုဝေဟင်ကနေစောင့်ကြည့်ထောင်လန်းတာမျိုးကအခု Rio Olympic မှာပထမဆုံးအကြိမ်ဖြစ်ပါတယ်။အားကစားပြိုင်ပွဲတွေကျင်းပနေတဲ့နေရာမှာဆိုရင်လေလုံခြုံရေးအတွက် High Resolution Camera 73ခုပတ်လည်တပ်ဆင်ထားတဲ့ဆက်တွေကနေဓာတ်ရိုက်ဗီဒီယိုရိုက်ကူးပြီးစောင့်ကြည့်နေတာဖြစ်လို့အားကစားသမားတွေရောပွဲလာကြည့်သူတွေပါလုံခြုံရေးအတွက်စိတ်ပူစရာမလိုဘူးလို့တာဝန်ရှိသူတွေကဆိုပါတယ်။အခုပြောခဲ့တဲ့စမ်းသစ်တီထွေနီးပညာတွေက Rio Olympic မှာလက်တွေ့သုံးနေတဲ့နီးပညာတွေက IT ဆောင်းပါးတွေမှာအပြောများနေတဲ့နီးပညာတချို့သာဖြစ်ပါရဲ့ရှင
်။မဆုမြတ်မုံရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါခင်ဗျာ။အခုဆက်လက်ပြီးတော့မအေးတန်နာကျော်ရဲ့တက်တန်အောင်သတင်းလာအစီအစဉ်ကိုနားဆင်ကြည့်ရအောင်ပါ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့အာရှဈေးကွက်ကိုပါရည်မှန်းပြီးတော့ရိုက်ကူးတဲ့ The Great War မဟာတိုင်းကြီးရုပ်ရှင်ကဘယ်တော့ရုံတင်มาပါလဲတခါဗြိတိရှားဆိုတော့ Ed Sheeran ရဲ့အရင်နာမည်ကျော်တဲ့ Thinking Out Loud တခြင်းကသူများတခြင်းနဲ့ဆင်းလို့ပါဆိုပြီးတော့တရားဆွဲခံရပါပြီဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထားတာကိုဒီတစ်ပတ်ပြောပြပေးသွားပါမယ
်
ကမ္ဘာလုံးရှင်မျိုးတော်ကြီးလို့ပြောလို့ရတဲ့ဟောလိဝုဒ်ကသူ့ရဲ့အကြီးဆုံးနိုင်ငံတကာရုပ်ရှင်ဈေးကွက်ဖြစ်တဲ့တရုတ်နိုင်ငံကရုပ်ရှင်ပြည်သက်ကိုအခုနှစ်ပိုင်းတွေအတွင်းမှာအထူးမျက်စိကျနေရပါဒီတော့ဟောလိဝုဒ်ကတရုတ်ဈေးကွက်ကိုခေါင်းထဲထည့်ပြီးရုပ်ရှင်ကဖန်တီးတာမဆန်းပါဘူးနော်ဇူလိုင်လကမှထွက်သွားတဲ့ The Great War မဟာတိုင်းကြီးရုပ်ရှင်ကိုတော့ဟောလိဝုဒ်နာမည်ကျော်မင်းသား Matt Damon နဲ့အာရှစူပါမင်းသား Andy Lau တို့ပါဝင်ပြီးတော့တရုတ်ဆောင်ထားကြပြီးတော့ဒါရိုက်တာကျဲယီမူကရိုက်ကူးတာဖြစ်ပါတယ်ဒရိုက်တာဟီးရိုးတို့ House of Flying Daggers တို့လိုမျိုးအာရှနဲ့အနောက်တိုင်းပေါင်းဆိုင်ရကူးတဲ့ကားတွေနဲ့နာမည်ကျော်ပြီးသားဖြစ်ပါတယ်။မင်းသားမက်ဒေမွန်ကဟောလိဝုဒ်ကထုတ်တဲ့ The Departed ရုပ်ရှင်ကားတွေကလိုရဲတပ်ဖွဲ့ရဲ့ရောင်ဆောင်ဝင်ထားပြီးတော့လူစုဘက်ကတရှိုးလုပ်တဲ့ဇာတ်ရုပ်မျိုးတရုတ်ဆောင်ထားပြီးတော့အာရှမင်းသား Andy Lau ကလည်းမူရင်းဟောင်ကောင်မှုခင်းရုပ်ရှင်ဖြစ်တဲ့ Internet Affairs ရုပ်ရှင်တွေကလိုလူစုဘက်ကိုအတွင်ယူပြီးတော့ဝင်ရောက်တဲ့ရဲအရာရှိနေရာမှာပါဝင်တရုတ်ဆောင်ထားတာပါ။ဒီ The Great War ရုပ်ရှင်စကားကိုတရုတ်နိုင်ငံမှာဒီဇင်ဘာလမှာရုံတင်မှာဖြစ်ပြီးတော့ American ပြည်အောင်စုမှာတော့လာမယ့်နှစ်အစပိုင်း February လမှာရုံတင်မှာဖြစ်ပါတယ
် I was born into battle I fought for greed and gods This is the first war I've seen worth fighting for
ဒါတည်းရေမွေးခမမန့်အဖတ်သားဖြစ်တဲ့ကြံကြံရရန်အရှင်ကားကိုကာလာအောင်သွေးပူလှအောင်လို့ filter နဲ့ပြုပြင်ထားတဲ့အမြင်တွေနဲ့မြင်ရပါမယ်။ဇလန်းကတော့တရုတ်ပြည်ကမဟာတိုင်းကြီးရဲ့လှုပ်ဝဲဆန်းကျင်ရဲ့မူလအစရေးဒီတိုင်းကြီးကိုဘလို့ရည်ရွယ်ချက်နဲ့အဆောက်လုပ်ခဲ့လဲဆိုတာတွေကိုဇက်အိမ်တဲပြီးရိုက်ထားတာဖြစ်ပါတယ်။တကယ်ဆိုရင်တရုတ်နိုင်ငံမှာကစီစီရေးဥတွေတင်းတင်းကြပ်ကြပ်ရှိပြီးတော့ဟောလိဝုဒ်ရုပ်ရှင်စကားတော်တော်များများတရုတ်ပြည်မှာကြီးမှာပြခွင့်မရပါဘူး။ ဒါဟုတ်ကိုင်းတွေဖြည့်ရှင်းမှုအတွက်အခုဆိုရင်အမေရိကန်ရုပ်ရှင်ထုတ်လုပ်ရေးစတူဒီယိုကြီးတွေကဘတ်ဂျက်အများကြီးနဲ့အကုန်ကျခံတွေရိုက်ကူးတဲ့ဟောလိဝုဒ်ဇာတ်ကားကြီးတွေကိုတရုတ်ဘက်ကအရှေ့အရှင်တွေနဲ့ပေါင်းပြီးတော့ရိုက်ကူးတာပါအခုနှစ်ပိုင်းတွေမှာဆိုရင်တော့ Star Trek Beyond, Mission Impossible, Rogue Nation, Pacific Rim, Kung Fu Panda နံပါတ်3, Iron Man နံပါတ်3နဲ့ Looper စကားတို့ကိုတရုတ်ဘက်ကရင်းနှီးမြှုပ်နှံသူတွေရဲ့ငွေတွေနဲ့ပေါင်းပြီးတော့ရိုက်ကူးထားတာဖြစ်ပါလေရှင်
။ Darling I will be loving you till we're 70. Baby my heart could still fall less
ဘယ်လိုလုပ်တဲ့ချင်းကမိုးတောင်းအဆိုတော်မာဗင်ဂယ်ရီရဲ့ Let's Get It On တချင်းကိုရေးသားသူကွဲလွန်သူတေးရဲဆရာရဲ့ကြည်ရဲ့တယ်မိသားစုကဗြိတိရှာနာမည်ကြီးအဆိုတော် Ed Sheeran ကိုအော်ဂူလာ9ရက်နေ့ကပဲတရားဆွဲလိုက်ပါတယ်။အကြောင်းကတော့သူ့ရဲ့အရန်ပေါက်တဲ့တင်းကျင်းအောင်ပေါက်တချင်းဟာကွဲလွန်သူ Soul အဆိုတော်ရဲ့1983ခုနှစ်ကထွက်ခဲ့တဲ့တချင်းတွေကအဓိကအစိပ်ပိုင်းတွေကိုခိုးယူထားတယ်လို့ပြောပြတရားဆွဲတာပါ1983ခုနှစ်မှာထွက်တဲ့ Let's Get It On တချင်းကိုပူရဲပြီးရေးသားတဲ့အက်ထောင်ဆန်ရဲ့အမေရိကန်မိသားစုဝင်တွေကမိုဘိုင်းဝဲဥပဒေအရတရားဆွဲတာဖြစ်ပြီးသူတို့ပြောရဆိုရင်တော့ဂီတဆက်ဆိုပုံကိုခိုးယူတယ်လို့ဆိုပါတယ်အဆိုတော့ Ed Sheeran ရဲ့ကိုယ်စားလှယ်တွေကရောဒီချင်းထုတ်လို့ရနေပတ်သက်တဲ့ Sony AIV ဂီတထုတ်လို့ရရော Atlantic ဒေထုတ်လို့ရရောကဒီကိစ္စနဲ့ပတ်သက်လို့ဘာမှချက်ချင်းမတုံ့ပြန်ပါဘူးEd Sheeran က Let's Get It On တချင်းနဲ့ရလို့ Let's ဆိုတဲ့နေရာမှာ Thinking ဆိုတဲ့စကားလုံးတွေအစားထုတ်ပြီးတော့သူ့ရဲ့တချင်းနဲ့မှာထက်ခါထက်ခါတုံးထားတယ်။တုံးထားတဲ့ပုံ၊တေးသွားတဲ့ပုံ၊ကာရင်ချပုံတို့ကလည်းသူ့ရဲ့တချင်းနဲ့အရင်ဆင်တယ်လို့တရားဆွဲသူတွေကပြောပါတယ်။ Grammy ဂီတဆုရ Ed Sheeran ကလွန်ခဲ့တဲ့နှစ်နှစ်မှာအရင်အောင်မြင်လာပြီးတော့ British နိုင်ငံကလူကြိုက်အများဆုံး၊ရောင်းအားအကောင်းဆုံးအဆိုတော်ဖြစ်လာတာပါ။သူကတခြားနာမည်ကျော်တွေဖြစ်တဲ့ One Direction, Taylor Swift နဲ့ Justin Bieber တို့အတွက်တချင်တွေကိုရေးဆက်ပေးတာမျိုးသူများနဲ့ပူရဲပြီးရေးဆက်တာ
မျိုးဖြစ်ပါတယ်။ I'm feeling hard. I'm thinking out loud. Maybe we found love right where we are.
Barbados ကျွန်းသူနာမည်ကျော် Hip Hop ဆိုတော့ Rihanna ဟာအခုလောက်ကုန်28ရက်နေမှာ MTV ကကျင်းပမဲ့ဂီတဗီဒီယိုစု VMA စုချင်းမြင်ပွဲ MTV ရဲ့ဘဝတသက်တာအောင်မြင်မှုစုကိုရရှိမှာဖြစ်တယ်လို့ MTV ကပြောပါတယ်။နာမည်ကျော်အဆိုတော်တွေဖြစ်ကြတဲ့ Kanye West, Madonna နဲ့ Beyoncé တို့ဒီစုကိုရကြပြီးဖြစ်ပါတယ်။ဒီစုကဗီဒီယိုလောကမှာအမြင့်ဆုံးရရှိတဲ့စုဖြစ်တယ်လို့သတ်မှတ်ထားပြီးတော့အဲ့ဒီစုရတဲ့အမှုပညာရှင်ဟာဂီတမာတွေမကဘဲနဲ့လူများကြားရေးပန်းစားတဲ့ယဉ်ကျေးမှုစီကြောင်းနဲ့ fashion ရုပ်ရှင်နဲ့ပရဟိတလုပ်ငန်းတွေမှာပါဩဇာတက်ရောက်မှုရှိသူဖြစ်ရမှာပါ။ Rihanna ဟာ MTV ရဲ့ VMA စုချီးမြှင့်ပွဲမှာအကောင်းဆုံးဂီတဗီဒီယိုစု9ခါရရှိခဲ့ပြီးဖြစ်ပြီးတော့ Grammy ဂီတစုပေါင်း10စုလည်းရရှိထားသူပါ။သူ့ရဲ့တေးတပြားရောင်းချငွေပေါင်းက63သန်းကျော်ရထားပြီးလည်းဖြစ်ပါတယ်။ Umbrella ဆိုတဲ့တဲ့ချင်းနဲ့နာမည်ကျော်လာတဲ့ Rihanna ဟာသူ့ရဲ့ဇာတိမြေ Barbados နဲ့တခြားဒေသတွေမှာကျန်းမာရေးနဲ့ယဉ်ကျေးမှုဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေတိုးတက်မှုရှိစေဖို့စွမ်းဆောင်တဲ့ Clara Liner Foundation ဆိုတဲ့ပရဟိတအဖွဲ့ကိုလည်းဖွဲ့စည်းထားတာပါ။သူကအခုလောက်ကုန်ညူယောက်မှာကျင်းပမဲ့ VMA စုပေးပွဲမှာတော့တီးဆိုဖျော်ဖြေဖို့ရှိပြီးတော့ကနေဒါက rapper Drake နဲ့တွေ့ဖက်တီးဆိုထားတဲ့သူ့ရဲ့ walk ဆိုတဲ့တဲ့ချင်းနဲ့ပြီးတော့ DJ Kevin Harris နဲ့တွေ့ဖက်တီးဆိုထားတဲ့ This is what you came for ဆိုတဲ့တဲ့ချင်းတို့အတွက် VMA စုလေးစုတစ်ကြိုရွေးခန့်ထားရတာဖြစ်ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yacht. All have my own
အခုတော့သူယုံကြည်ရအစီအစဉ်ကိုအလှည့်ပေးပြစီခင်ဗျာမြန်မာနိုင်ငံရဲ့ငင်းငယ်ရင်းနဲ့ပြိပခဆိုင်ရာပြဿနာတွေကိုလေ့လာနေတဲ့ Matt in Theory သူကသူဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြထားပါတယ
်။ Not
ထမအဦးဆုံးပါเนาะကျွန်မပထမအဦးဆုံးစစ်နေပြင်ကိုဆိုရဲနေရမျိုးတေးတေးချာချာရောက်ပူတာဆိုလို့ရှိရင်ဒီ2015နိုဝင်ဘာရွေးကောက်ပွဲအပြီးမှာပထမအဦးဆုံးရောက်တာမိုးညင်းပါเนาะမိုးညင်းမှာစစ်ပွဲဖြစ်ခါစားအဲ့မှာကျွန်မကိုလိုက်ပြီးရောပို့ပြီးဟာကြာရှင်ခလီလေးနှစ်ယောက်ကျွန်မရှိရသွားတယ်ဒီချိန်မှာကျွန်မနဲ့ကျွန်မအတီးရပါလဲဆိုလို့ရှိရင်ကျွန်မခေါင်းထဲမှာတစ်ချိန်လုံးဆွဲနေတာကြာလို့ရှိရင်ကင်းရလေးကမိုင်းနေရှိတယ်ဆိုရဲနေရအဲ့ဒီအချိန်မှာအဲ့ဒီခီးဒီတောင်ပေါ်တက်တဲ့နိုင်ဝတ်စာကာလာလေးမှာကျမကဒီစိတ်ထဲမှာဆိုလို့ရှင်ဒီကမိုင်းကအချိန်လေးကဒီနှာကို꿰သွားနိုင်နေငါခြေတော့ကလေးလေးပြတ်သွားနိုင်ရဲ့ဆိုရဲစိတ်နဲ့တစ်ချိန်ထဲမှာပဲဒီကျမရှေ့ရသွားနေတဲ့ဒီကလေးလေးလေဘလို့များနေချပါလဲဒီလိုဘဝလေးပရိပခါကြောင့်မို့လို့ကလေးဗနေအောင်များဒီမတော်တဆများဒီလိုမိုင်းလေးပေါ်မှာတက်နေနေခဲ့ရင်ဆိုရဲဟာမျိုးလေးကျမတွေ့ရှိခဲ့ဒီဟာကိုနဲ့ပတ်သက်လို့ရှင်ကျမပထမဦးဆုံးပြိပခါနဲ့စပြီးလို့ရှင်ပို့ပြီးတော့ထဲထဲဝင်ဝင်ပို့ပြီးတော့နားလေခြင်းလာတယ်ပို့ပြီးတော့တိခြင်းလာတယ်ကျမချမ်းပြည်နယ်လေးဘာလို့သွားလဲကျမဒုက္ခကျမတို့လေဒီမှာ main ထည့်ရတူတွေနဲ့တွေ့ main ထည့်ရတူတွေနဲ့တွေ့ရပြီးလို့ရှင်တခြားပြိပခါနဲ့ပတ်သက်ပြီးလို့ရှင်ပြိပခါကြောင့်အကျိုးဆက်ကိုခံစားရတဲ့သူတွေအများကြီးရှိတယ်ကျမတို့နိုင်ငံမှာဒါနဲ့ပတ်သက်ပြီးလို့ရှင်ကျမတို့ငွေတွေတော့ဖတ်ခဲ့ရတဲ့ပုံမြင်ဒီနဂါးကြီးကိုအစာကျေဖို့တယောက်အလှည့်ကျသွားရတယ်ဆိုရဲဟာမျိုးလေးရှမ်းပြည်နယ်ဒီမှာဒီတိုက်ပွဲဖြစ်ရနေရာတွေမှာဖြစ်နေတယ်ရွာသားလေးရွာသားလေးအငြင်းအတ္တမလောက်အားပေးခြင်းအတ္တမစူဆောင်းခြင်းခံရတယ်သူတို့အလိုအတူတည်းဖြစ်စေအလိုမတူတည်းဖြစ်စေအငြင်းတီဟာဒီသူတို့ရဲ့နေစဉ်ဘဝဖြစ်လာတဲ့အတွက်ကြောင့်မို့သူတို့မှာဒါကိုဖွင့်ပြောနိုင်ခွင့်တော့မရှိဘဲနေစဉ်ဘဝပုံစံမျိုးဖြစ်လာတဲ့အတွက်ကြောင့်မို့တော်ရင်တယုံခံစားရရဆိုတဲ့ဟာမျိုးမရှိဘူးဆိုတာသိလာရကျမဒီအခြေအနေတွေကိုပြောင်းလဲစေချင်တယ်မြန်မာနိုင်ငံမှာပြိပခါလေးနဲ့ပေါင်းရစွာပြိပခါကြောင့်လက်နက်ခိုင်ပြိပခါရဲ့ကြောင့်ဘလို့လူတွေကဖြစ်ဖြစ်ဒီအလူခွေချိုးဖောက်ခံရမှုတွေရှိနေတယ်အဲ့ဒါမျိုးတွေကိုကျမအနေနဲ့နိုင်ငံသူနိုင်ငံသားတွေနဲ့ကျမအနေနဲ့ဗမာလူမျိုးတယောက်ဆိုပေမဲ့လည်းတိုင်းရင်းသားဒေသကြီးမှာတိုင်းရင်းသားတွေရဲ့ခံစားချက်တွေကိုကျမတို့သိလာခဲ့ကြတယ်ဒီလိုချင်းတွေသူတို့ကိုအမြန်ဆုံးလွတ်မြောက်စေချင်တယ်တိုက်ပွဲတွေလည်းအမြန်ဆုံးပြီးစေချင်တယ်ခက်ခဲနေနေပေမဲ့ဒီလူသားလေးကိုပျော်ပျော်ရွှင်ရွှင်ကလေးလေးကျမတို့နိုင်ငံကလေးလေးကိုပျော်ပျော်ရွှင်ရွှင်ဒီလိုမျိုးမိုင်းတွေကိုမကြောက်ရဘဲနဲ့ဘယ်တော့မှဘ누구မှကိုယ့်အိမ်မှာလာပြီးကိုမိဘကိုလာဆွဲသွားမယ်ကိုယ့်ကိုလာဆွဲသွားမယ်ဆိုရက်ခံစားချက်တွေမရှိဘဲနဲ့အကြောက်တရားကင်းကင်းနဲ့ကြီးပြင်းစေချင်တယ်အဲ့ဒါတော့ကျမရဲ့ယုံကြည်ရပါပဲ
ပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးပြတင်ဆက်တဲ့တူယုံကြီးရအစီအစဉ်ဖြစ်ပါရယ်ခင်ဗျာအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမက်ခင်ဗျူတွေကကြီးညာပေးရမယ်ခင်ဗျာ
ဒီနိုင်ငံတွေကိုအမေရိကန်ပုံစံသွင်းတာမျိုးတွေလုပ်မဲ့အစားအာရစစ်သွေးကြော်တွေနဲ့တခြားဆွန့်ရောက်အဖွဲ့တွေကိုအာရုံထားတဲ့လက်တွေ့ကြတဲ့နိုင်ငံခြားရေးမူဝါဒတွေချမှတ်သွားမယ်လို့ဆိုတဲ့သူ့ရဲ့အစီအစဉ်ကို Republican သမ္မတလောင်းဒေါ်နယ်ထရမ့်ကဒီနေ့အသေးစိတ်တင်ပြဖို့ရှိပါတယ်။ရွေးကောက်ပွဲမှာအကျိန်းနဲ့ရှင်ပြန်ရဖို့ရှိနေတဲ့အိုဟိုင်းယိုပြည်နယ်မှာပြောကြားမယ့်မိန့်ခွန်းမှာထရမ့်ကဒီအမေရိကန်ပြည်ထောင်စုအနေနဲ့အစွန်ရောက်အာရစစ်သွေးကြွားတွေကိုနှိမ်နင်းနိုင်ဖို့မှာအတိတ်မှာပြိပက္ခတွေရှိခဲ့တဲ့ဘယ်လိုနိုင်ငံနဲ့မဆိုမဟာမိတ်ဖွဲ့ဆောင်ရွက်သွားနိုင်ဖို့လိုအပ်တယ်ဆိုတာကိုတင်ပြဖို့ရှိတဲ့အကြောင်းသူ့ရဲ့စီယုံရေးအဖွဲ့ကပြောပါရရှင်။ပြီးခဲ့တဲ့တောက်ချာနေ့ကထိုင်းနိုင်ငံမှာဖြစ်ခဲ့တဲ့ဘုံးပေါက်ကွဲတိုက်ခိုက်မှုမှာလူ20ကျော်ပါဝင်ပတ်သက်နေတယ်လို့ထိုင်းရဲတပ်ဖွဲ့စုံစမ်းစစ်ဆေးမှုတွေကပြောပေမဲ့တရားခဏတွေနဲ့ပတ်သက်တဲ့ထင်ကြေးပေးပြောဆိုမှုတွေကလည်းအများအပြားရှိနေပါတယ်။ကမ္ဘာလက်ခီးသွားတွေအလားများတဲ့နေရာတွေမှာလူ၄ယောက်သေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့ဘုံးခွဲတိုက်ခိုက်မှုတွေနဲ့ပတ်သက်လို့လူ9ယောက်ထက်မနည်းကိုစစ်ဆေးမင်းမြတ်ဖို့ဖမ်းဆီးထားတဲ့အကြောင်းထိုင်းရဲတပ်ဖွဲ့သတင်းရင်းမြစ်တွေကအဖီဝေကိုပြောပါရရှင်။2014ခုနှစ်ကဟောင်ကောင်မှာထီတော်လိုင်းရေလို့ခေါ်ကြတဲ့ဒီမိုကရေစီလှုပ်ရှားသူတွေရဲ့လမ်းပေါ်ထွက်ဆန္ဒပြပွဲဖြစ်အောင်ဦးဆောင်လှုပ်ရှားခဲ့မှုနဲ့တက်ချွတ်လှုပ်ရှားသူចောင်းသားလူငယ်3ယောက်ကိုဒီကနေ့ပြည်တံတွင်အသီးသီးချမှတ်လိုက်ပါတယ်။ចောင်းသားလူငယ်ဂျော့ရှွာဝေါင်းနဲ့နေသင်လော်ဒွန်တို့ကိုတရားမဝင်စူးဝေးမှုမှာပါဝင်ခဲ့မှုနဲ့အပြစ်ရှိကြောင်းပြီးခဲ့တဲ့လတုန်းကဆုံးဖြတ်ခဲ့ပြီးတဲ့နောက်ရက်ခွက်အကျိုးပြုလုပ်ငန်းတွေကိုနိုင်80လောက်ရမယ့်အကြောင်းဒီကနေ့ပြည်တံချလိုက်တာပါ Alex ချောင်းကိုတော့ဒီတရားမဝင်စူးဝေးမှုတွေမှာလူတွေပါဝင်အောင်သွေးထုတ်လှုပ်ဆောင်မှုနဲ့ထောင်ဒဏ်သတင်းသုံးဖက်ချမှတ်လိုက်ပါရရှင်။
တရင်ချင်းချုပ်ကိုမက်ကင်ပြည်တွေးကကြီးညာပေးခဲ့တာပါခင်ဗျာဒီကနေ့ညအစီအစဉ်ထုတ်လို့ရေးမှုကမက်ဆူမဖြစ်ပြီးတော့အင်ဂျင်နီယာကတော့မတ်ခ်ဖာဂူဆန်ဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါအခုထုတ်လင်းပေးတဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းမှာပဲည7နာရီကနေ17နာရီအထိနောက်တစ်ချိန်ပြန်ပြီးတော့ထုတ်လင်းပေးမှာဖြစ်ပါတယ်ခင်ဗျာတတော်ရှင်တွေအားလုံးတနင်္လာနေ့ညချမ်းမှာရှင်လန်းချမ်းမြေ့ကြပါစီခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်
This program has come to you from the Voice of America, Washington.